Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖျာဖျာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ3040 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါတနင်္ဂနွေနေ့က Las Vegas ဂီတပွဲတော်မှာတနင်္ဂနွေပြစ်ခတ်ခဲ့သူဟာတခြားဂီတပွဲတော်တွေကျင်းပတဲ့နောက်ဟိုတယ်တွေမှာလည်းအခန်းငါးဖို့စီးရင်ပြခဲ့ဘူးတယ်လို့တောင်းဝန်ရှိသူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုစောက်ဖို့ဘင်္ဂလားဒေ့ရှ်ကစီစဉ်နေပါတယ်လူဝင်ကြအကြက်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ American Outlook တို့နိုင်ငံသားကြီးရာကော်မတီမှာစာသားပရိနိကကြားနာပွဲတစ်ခုထပ်လုပ်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်အရေးကိုလူမျိုးတုံးသုတ်တင်ရှင်းလင်းရေးအဖြစ် American လွှတ်တော်အမတ်တချို့ကရည်ညွှန်းပြောဆိုနေကြပါတယ
် just for the record myself and Mr. Engel this committee we identify this as full-fledged ethnic cleansing
Republican Outlook တို့မှာ Ed Rice ကပြောသွားတာပါဒီရိုဟင်ဂျာအကြက်တဲဆိုတဲ့လွတ်တော်ကြားနာပွဲအပေါ်မှာပညာရှင်တွေရဲ့တုတ်ပြန်တဲ့နေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့တောက်ကြနေမနေခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမိုင်းမှာလူအများပြားကိုပြစ်ခတ်တဲ့အဆိုးရွားဆုံးတနက်ပြစ်ခတ်မှုကြီးကိုမကျူးလွန်ခင်ရဲတော်ကြကလေးကစတီဖန်ဘက်ဒော့ခါလက်စ်ဗီဂတ်စ်မြို့အပြင်ရှီကာဂိုမြို့မှာလူတွေတခြားဂီတဖျော်ဖြေပွဲတွေကိုစီးမြင်နေရတဲ့ဟိုတယ်ကန်တွေမှာငှားခဲ့ပူတည်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရှီကာဂိုမှာလုပ်တဲ့လိုလပလူးဇာဂီတပွဲတော်ကိုစီးမြင်နေရတဲ့ဟိုတယ်ကန်နှစ်ခုနှစ်ခန်းကိုငှားဖို့ပက်ဒော့ကစီးရင်ပေးခဲ့တယ်လို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။အဲ့ဒီပွဲတော်ကိုနှစ်စဉ်ဩဂုတ်လမှာကျင်းပတာဖြစ်ပြီးလူသိန်းနဲ့ချီပြီးသွားကြပါတယ်။ဖက်ဒော့ကအခန်းထဲမှာတကယ်တမ်းသွားမနေခဲ့တယ်လို့ TMZ သတင်းဌာနကဖော်ပြတဲ့အတိုင်းအဲ့ဒီပွဲတော်လုပ်တဲ့သတင်းဘက်ကခြေရှီကာဂိုမှာသူရှိနေခဲ့သလားဆိုတာမသိရပါဘူး။ပြီးခဲ့တဲ့တနင်္ဂနွေနေ့ကသူပြစ်ခတ်ခဲ့တဲ့ဂျေးလက်ဂီတပွဲတော်မတိုင်ခင်သတင်းတစ်ပတ်ကလုပ်တဲ့ Life is Beautiful Alternative ဂီတပွဲတော်ကိုစီးမြင်နေရတဲ့ Las Vegas ကဟိုတယ်တစ်လုံးမှာလည်းဖက်ဒော့ရဲ့နာမည်နဲ့အခန်းတွေငှားဖို့ကြိုတင်စည်းရင်းသွင်းထားတာတွေရှိခဲ့တယ်လို့ Clark County Sheriff Joseph Lombardo ကပြောပါတယ်။ဖက်ဒော့ပြစ်ခတ်ခဲ့တဲ့ Route 91 Harvest ဂီတပွဲတော်ကိုမြင်ရတဲ့အထက်မြင့်အခန်းတစ်ခန်းကိုပေးဖို့ဖက်ဒော့ကတသက်မမတ်တောင်းခဲ့တယ်လို့မန္တလေးဘေးဟိုတယ်ဝန်ထမ်းတွေကပြောပါတယ်။ဖက်ဒော့ဟာအဲ့ဒီဟိုတယ်32ထပ်ပြင်ပေါက်မှန်ကိုခွဲပြီးဂီတပွဲတော်လာသူတွေကိုပြစ်ခတ်တာကြောင့်လူပေါင်း58ဦးသေဆုံးပြီး950ကျော်ဒဏ်ရာရခဲ့တာပါ။သူကတော့သူ့ကိုယ်သူတတ်တည်သွားပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်တာလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းနေဆဲဖြစ်ပါတယ်။
Bum Fires Dog လို့ခေါ်တဲ့တနက်တွေမှာတက်ဆင်နိုင်တဲ့ပစ္စည်းကိုအမေရိကန်မှာကန့်သတ်ရေးအတွက်ဆွေးနွေးဖို့လိုလားကြောင်းအင်ဘူရော Republican အမတ်တွေနဲ့အမေရိကန်မှာဩစာညောင်းတဲ့ National Rifle Association NRA တို့ကအရေးအမွေပြောနေကြပါတယ်။တနက်ထိန်းချုပ်ရေးဆိုင်ရာနောက်ထပ်ကန့်သတ်မှုတွေလုပ်မှာကိုပြင်းပြင်းထန်ထန်ကန့်ကွက်နေသူတွေကြားမှာအခုလိုမျိုးကန့်သတ်ဖို့လိုလိုလားလားရှိနေတာအခုလိုဆွေးနွေးဖို့လိုလိုလားလားရှိနေတာဟာအင်မတန်မှရှားပါတယ်။လူအများအများသေဆုံးဒဏ်ရာရခဲ့တဲ့ Las Vegas ကပြစ်ခတ်မှုမှာတနတ်သမားရဲ့ဟိုတယ်ခန်းထဲတွေ့ရတဲ့တနတ်တွေက12လက်မှာ Bump Stock တွေတက်ဆင်ထားတာကိုတွေ့ရှိခဲ့ရပြီးတဲ့နောက်အခုလိုအခြေအနေဖြစ်လာခဲ့တာပါရိုးရိုးတနတ်တွေမှာ Bump Stock ကိုဆွတ်လိုက်ရင်မောင်းပြန်တနတ်လူမျိုးအဆက်မပြတ်ပြစ်ခတ်နိုင်ပါတယ်တရားဝင်ဝယ်ယူနိုင်တဲ့ Bump Stock တွေနဲ့ပတ်သက်လို့ဥပဒေကြောင်းအရပြင်သစ်ရင်ပြင်နိုင်ရေးဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အင်မြူတော်ပြောခွင့်ရသူကပြောကြားခဲ့ပါတယ်။တနက်ထိန်းချုပ်ရေးအဆိုပြုချက်တွေကိုပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့အမေရိကန်တနက်ကိုင်ဆောင်သူများအသင်း NRA ကလည်း Bump Stock တွေကိုတရားဝင်ရောင်းဝယ်မှုနဲ့ပတ်သက်လို့ပြန်သုံးသပ်လိုတယ်လို့အခုပြောနေပါတယ်။ Bump Stock တွေနဲ့ပတ်သက်လို့ပြန်သုံးသပ်ဖို့လိုပြီလို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကလည်းပြောကြားခဲ့ပါတယ်ရှင်။
အီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဒမရဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းပွဲရှိပြီးတံခါးအရေးယူမှုတွေပြန်ပြီးချမှတ်နိုင်ခြင်းအတွက်ကွန်ဂရက်လွှတ်တော်ကိုပို့မယ်လို့အမေရိကန်ကြီးတန်းတာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်မျိုးသားကျူးစီးပွားနဲ့မကိုက်ညီဘူးလို့ဆိုပြီးနောက်သတင်းပတ်မှာပြောမယ့်မိန့်ခွန်းတစ်ခုထဲမှာသူ့အစီအစဉ်ကိုဒမရဒေါ်နယ်ထရမ့်ကကြေညာမယ်လို့ခန့်မှန်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောတာပါ။ဒီလိုလုပ်တာက2015ခုနှစ်သဘောတူညီချက်ကိုပယ်ဖျက်ဖြစ်တာမဟုတ်ဘဲကွန်ဂရက်လွှတ်တော်ကိုပြန်ပို့လိုက်တာပါ။သဘောတူညီချက်အရဆိုင်းငံ့ထားတဲ့ဒဏ်ခတ်ရယူမှုတွေပြန်ချမှတ်မလားဆိုတာဆုံးဖြတ်ဖို့လွှတ်တော်အမတ်တွေရပ်ပေါင်း60ချိန်ရမှာဖြစ်ပါတယ်။ပြန်ရုပ်သိမ်းတယ်ဆိုရင်သဘောတူညီချက်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့လည်းလမ်းပွင့်သွားမှာပါ။ဒါပေမဲ့အီရန်သမ္မတဟက်ဆန်ရူဟာနီကတော့ဒါကိုမစင်စားဘူးလို့ပြောထားပါတယ်
။ပါကစ္စတန်အနောက်တောင်ပိုင်းဘလူချစ်စတန်နယ်ကလူစီကားနေတဲ့ ဆူဖီဘိမှန်တစ်ခုမှအသေးခံဘုံခွဲမှုတစ်ခုကြောင့်20ထဲမှနဲ့တည်ဆုံးပြီးတော့ဒါဇင်နဲ့ချီဒီကိုက်ထရရသွားပါတယ်ဘာသာရေးအခမ်းအနားလုပ်နေစဉ်မှာဘုံပေါက်ကွဲမှုကြောင့်တည်ဆုံးသူအများစုဟာလူနည်းစုရှီယာမွတ်စလင်တွေဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်ဒီပေါက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွားတွေကပြောပါတယ်ထိခိုက်ဒဏ်ရာရသူတွေများတဲ့အတွက်တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့ဒေသခံဆရာဝန်တွေကသတိပေးထားပါတယ်အသေးခံဘုံခွဲသူကဒီပင်မဘရဝန်ထဲကိုဝင်ဖို့ကြိုးစားခဲ့ပေမဲ့ရဲအဆောင်တွေကတားဆီးခဲ့တဲ့အတွက်အဲ့ဒီဂိတ်မှာတင်ပေါက်ခွဲခဲ့တာဖြစ်တယ်လို့ပြည်내အစိုးရပြောခွင့်ရသူAnwar Ul Akaka က VOA ကိုပြောပါတယ်ဒေတာရင်းကစစ်ရုံတွေမှာအရေးပေါ်အခြေအနေကြေညာထားပြီးတော့ဒီအပြင်းထန်ဒဏ်ရာရသူ90ကျော်ကိုပြည်နယ်မြို့တော်ကွတ်တာကစစ်ရုံတွေစီကိုရဟတ်ရင်တွေနဲ့ပို့ဆောင်ခဲ့တယ်လို့လည်းသူကပြောပါတယ်ရှင
် VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ไลโดมีเตอร์40กิโลเฮิรตซ์4433ญาไลโดมีเตอร์48กิโลเฮิรตซ์6785เนี่ยดุติยานายวัดมาไลแลมีเตอร์190กิโลเฮิรตซ์7509ก็นี่ชုံเล่นไปနေပါတယ်ရှင
်ဒီ week ก็นี่ตอกจานี่มันเป็นตะเรียนญาติโกได้เสร็จแล้วทุ่งเล่นနေပါတယ်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတောင်းဝတ်ကြော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုဘင်္ဂလားဒေ့ရှ်ကစောင့်နေတယ်လို့တာဝန်ရှိသူတွေကကြားသာပရိသတ်တွေမှာပြောပါတယ်လောလောဆယ်မှာနေဇရ်ချော့ကပြန့်ကျဲနေတဲ့စခန်း23ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်ဘဇားဒေတာကဗဟိုစခန်းတစ်ခုတွေကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ဘေးရန်တွေကူညီကြစေဆန်ရဝန်ကြီးမူဖာဇာဟိုဆင်ချောဒရီမာယာကကြာသပတေးနေ့မှာပြောပါတယ်ပြောင်းရွှေ့တာပြီးသွားရင်တခြားစခန်းတွေအားလုံးကိုပိတ်ပစ်မယ်လို့လည်းဝန်ကြီးချောဒရီကပြောပါတယ်ကျွန်တော်တို့ညီမချက်က1988ခုနှစ်ကတည်းကဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာနိုင်ငံသားတွေအားလုံးကိုတနေရာထဲမှာထားဖို့ဖြစ်ပါတယ်လို့ဝန်ကြီးချောက်သူတွေက VOA ဘင်္ဂလားဒေ့ရှ်ဘာသာဌာနကိုပြောတာပါ။ဩဂုတ်လကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရိုဟင်ဂျာတွေအလုံးရင်းနဲ့ဝင်လာတာကြောင့်1988ခုနှစ်ကတည်းကရောက်နေတဲ့လူတွေနဲ့ဆိုရင်စုစုပေါင်း8000ကျော်ရှိသွားပါပြီ။လက်ရှိမှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်သတ်မှတ်ထားကြတာကယူဂန္ဒါနိုင်ငံက BDBD ဒုက္ခသည်စခန်းဖြစ်ပြီးလူဦးရေ 28,500 လောက်ရှိပါတယ်။ကင်ညာနိုင်ငံကဒါဒပ်စ်ဒုက္ခသည်စခန်းမှာတော့လူဦးရေ 2,400 ကျော်လောက်ရှိပါတယ်။ဩဂုတ်လ25ရက်မတိုင်ခင်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေအပါအဝင်လူပေါင်း100,000ကျော်ကိုကူညီဖို့ရမုံငွေဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂကကြေညာပြီးနေမှာပြောထားပါတယ်
။ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်ကိုသတင်းတောက်တွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေအပြည့်အဝသွားခွင့်ပြုဖို့အမေရိကန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာရွာတွေမှာစစ်တပ်ကမတိန်ကျစ်မှုတပ်ဖြတ်မှုမိရှုံမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သတင်းတောက်တွေကိုယ်တိုင်တွားရောက်စုံစမ်းနိုင်ဖို့အင်မတန်အရေးကြီးတယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဂျာနာပွဲမှာကော်မတီဥက္ကဋ္ဌ Adrice ကပြောကြားသွားခဲ့တာပါမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုလူမျိုးပြုတ်ရှင်းလင်းမှုလို့အမေရိကန်အစိုးရကတိတိကျကျသတ်မှတ်ပြောဆိုခြင်းမရှိသေးပါဘူးရိုဟင်ဂျာတွေအလုံးရင်းနဲ့နိုင်ငံတွေကနေထွက်သွားလောက်အောင်အကြမ်းဖက်မှုတွေကလူမျိုးပြုတ်ရှင်းလင်းရာမြောက်တဲ့အတွက်လူတိုင်းအဲ့ဒီလိုသုံးနှုံးစေခြင်းနဲ့လို့လွှတ်တော်အမတ် Rice ကကြာသာပြည်နေတုန်းကကြားနာပွဲမှာပြောသွားပါတယ်။လုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေကိုရှင်းလင်းစဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ရိုဟင်ဂျာတွေကဆွဆွဲပြောကြပါတယ်။ဖြစ်ခဲ့တဲ့နေရာတွေစီပြင်ပတဲ့တဲ့နေရာတွေမီဒီယာတွေကတွားရောက်နိုင်ခြင်းမရှိတဲ့အတွက်နှိမ်နှင်းခံရတဲ့အဖြစ်မှန်တွေကိုကဘာကမသိရဘူးလို့ရိုဟင်ဂျာကောင်းဆောင်တွေကဆိုပါတယ်မြန်မာအစိုးရကတော့မကြခင်သတင်းပတ်တွေအတွင်းကပဲသတင်းတောက်တချို့ကိုရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းယူခွင့်ပြုခဲ့တယ်လို့ရိုဟင်ဂျာတွေအပေါ်စနစ်တကျနှိမ်နှင်းခြင်းမရှိဘူးလို့ညင်ဆန်ထားပါတယ်အစိုးရအစီအစဉ်နဲ့တွားတဲ့ဒီခီးစဉ်မှာလုံခြုံရေးအခြေအနေကြောင့်သတင်းတောက်တွေအနေနဲ့အဲ့ဒီဒေသမှာလွတ်လွတ်လပ်လပ်တွားရောက်သတင်းရယူနိုင်ခြင်းမရှိဘူးလို့ပြောကြပါတယ်ရှင်
တမန်တော်ထရမ့်အစိုးရရဲ့မဟာဗျူဟာသစ်ကိုအကောင့်ထည့်ဖော်ရေးအာဖဂန်နစ္စတန်ကိုတပ်ဖွဲ့တွေထွက်လွှတ်ဖို့ကိစ္စဟာဖော်ဒိုရီကိုမှာဟာရီကိန်းမုန်တိုင်းတိုင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ဘက်ကကူညီပံ့ပိုးပေးနေရတာကြောင့်နှောင့်နှေးနေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူကကြာသပတေးနေ့မှာပြောပါတယ်။နှောင့်နှေးနေရတဲ့အခြေအနေဟာအရေးမကြီးလာပါဘူးလို့ပူတွဲစီယူစီချုပ်ယုံညွန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီးကန်နက်ဖရန့်မက်ကန်ဇီဂျူနီယာကပြောပြီးတချို့တပ်ဖွဲ့တွေအာဖဂန်နစ္စတန်ကိုရောက်နေနေကြပြီလို့ဆိုပါတယ်။ဒါပေမဲ့လည်းအာဖဂန်ကအမေရိကန်တပ်ဖွဲ့အရေးအတွက်ဟာ10,000ပတ်ဝန်းကျင်မှာပဲဆက်ရှိနေပါသေးတယ်။နောက်နေရတဲ့အကြောင်းရင်းစီပိုင်းကတော့အမေရိကန်စစ်ဘက်မှတရုတ်ပို့ဆောင်ရေးလေယာဉ်အရေးအတွက်အကန့်အသတ်တွေပဲရှိပြီးအဲ့ဒီအထက်ကတချို့ကိုဖော်တိုရီကိုကျွန်းမှာကူညီကယ်ဆယ်ပစ္စည်းတွေတရုတ်ပို့ဆောင်ဖို့နဲ့တခြားအကူအညီပေးလုပ်ငန်းတွေအတွက်ပို့ထားရတယ်လို့သူကရှင်းပြပါတယ်
။ကိုဝင်ဖြတ်ချမှုဆန့်ကျင်တဲ့အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်အောက်လွှတ်တော်အမတ်တင်မာဖီက သူ့ရဲ့ချက်သူကိုကိုဝင်ဖျက်ချခိုင်းခဲ့တယ်ဆိုတဲ့သတင်းပေါ်ထွက်ခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တာဝန်ကနေနှုတ်ထွက်သွားပါတယ်။အောက်တိုဘာ22ရက်နေ့မှာအသက်ဝင်မဲ့မာဖီးယားနှုတ်ထွက်မှုကိုအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကကြာသာရင်းနေကကြေညာခဲ့ပါတယ်။လွှတ်တော်အမတ်မာဖီးနဲ့ဖောက်ပြန်သူရှန်နန်အက်ဒဝတ်ဆိုသူအမျိုးသမီးတို့ကြားအပြန်အလှန်ပေးပို့ခဲ့တဲ့ text message တွေကို Pittsburgh Post Gazette သတင်းစာကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာမာဖီးနှုတ်ထွက်ခဲ့တာပါ။ကိုဝင်ဖျက်ချမှုစန့်ကျင်တဲ့သူ့ရဲ့သဘောထားကိုအများပြည်သူသိအောင်လုပ်ဖို့ဝင်မလေးတဲ့မာဖီးအနေနဲ့ရလာတဲ့ရင်သွေးကိုဖျက်ချခိုင်းဖို့ကြတော့ဝင်မလေးဘူးလို့ Shannon Edwards က text message တစ်ခုထဲမှာဆွဆွဲထားပါတယ်။လွှတ်တော်အမတ်ရဲ့ Facebook စာမျက်နှာမှာဒီ American ကကိုဝင်ဖျက်ချမှုနဲ့ဆိုင်တဲ့မူဝါဒအပေါ်ဝေဖန်ရေးသားထားတာကိုအမျိုးသမီးကညှီညွှန်းပြောခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြော်သိန်းနဲ့မတ်ဆုမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရော VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာကပါတက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့ရိုဟင်ဂျာအရေးကြီးနာဝယ်အကြောင်းကိုတင်ပြပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကို ethnic cleansing လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ် American လွှတ်တော်အမတ်တွေကရည်ညွှန်းပြောဆိုတာတွေရှိနေပေမဲ့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနဘက်ကတော့ဒါနဲ့ပတ်သက်ပြီးတိတိကျကျဖြေဆိုသွားတာမရှိပါဘူးဒီအခြေအနေဟာကြေကွဲဝယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်လို့ပဲနိုင်ငံကြီးဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်အပြည့်အစုံကိုကိုကျော်ကျော်သိန်းကတင်ပြမှာပါ
ရိုဟင်ဂျာဂျတ်တဲမြန်မာနိုင်ငံကဘေးဒုက္ခအပေါ်အမေရိကန်ကြီးတုံ့ပြန်ဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ဂျာတာပရီနေကအမေရိကန်အောက်လွှတ်တော်နိုင်ငံကြီးရာကော်မတီမှလုပ်တဲ့ကြားနာပွဲတွင်လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်သတ်မှတ်ပြောဆိုရေးနဲ့ပတ်သက်လို့ကော်မတီဝင်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတူကိုမေးခွန်းထုတ်ပြောဆိုခဲ့ကြတာပါ။ဂျာနာဝဲကိုဦးဆောင်လုပ်တဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice က
Just for the record myself and Mr. Engel this committee we identify this as full-fledged ethnic cleansing.
ကျွန်တော်နဲ့ Mr. Engel အနေနဲ့ရောဒီကော်မတီအနေနဲ့မှာမှတ်တမ်းတင်ဖို့ပြောမယ်ဆိုရင်ဒါကိုတကယ်လူမျိုးတုံးစုပြင်ရှင်းလင်းမှုအဖြစ်ကျွန်တော်တို့သတ်မှတ်ပါတယ်
။ဒါပေမဲ့လည်းကြားနာပွဲမှာအမေရိကန်အစိုးရကိုစားအစီရင်ခံတင်ပြပြီးမိကွန်းတွေကိုဖြည့်ဆူခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကတော့သူ့အထက်ကနိုင်ငံသားရဲ့ဌာနအကြီးအကဲတွေဖြစ်တဲ့နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆန်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီတို့ပြောထားခဲ့မှုဒါတွေကိုပဲပြန်ကိုးကားပြီးတုံ့ပြန်ခဲ့ပါတယ်။လောလောဆယ်မှာတိကျလုပ်ငန်းစဉ်တွေဖြစ်လှုပ်ဆောင်နေကြတာရှိကြောင်းဘယ်သူတွေမှတာဝန်ရှိတယ်ဆိုတာကိုစမ်းစစ်နေကြောင်းပြောပြီ
း What we do know regardless of discussions about what to call it is that it's a human tragedy. Half a million people on the move across the border several hundred thousand
ဘယ်လိုခေါ်ဆိုမယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးချက်တွေဘယ်လိုပဲရှိရှိကျွန်တော်တို့သိတာကတော့ဒါဟာကြေကွဲပွေလူသားဘေးဒုက္ခတစ်ခုပါပဲလူပေါင်းတန်းဝက်လောက်နေစားဖြတ်ကျော်ပြီးထွက်ပြေးသွားပါတယ်ပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူသိန်းနဲ့ချီပြီးရှိပါတယ်။အကြမ်းဖက်အခြေအနေတွေရပ်သွားစေဖို့လူသားစာနာမှုအကူအညီတွေပေးပို့ဖို့ဒါအပြင်နိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေနဲ့ဆန့်ကျင်ပြီးရက်စက်တဲ့လုပ်ရက်တွေနဲ့ချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုဖော်ထုတ်ရေးအခုကိုပဲအရေးယူလှုံ့ဆော်ဖို့လိုပါတယ်
။ကော်မတီဝင်တခြားလူတော်အမတ်တို့ကမစ္စတာမာဖီအနေနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်တိတိကျကျသတ်မှတ်ပြောဆိုတာမျိုးမလုပ်တဲ့အပေါ်ဘဝင်မကျဖြစ်ပြီးနောက်ထပ်မေးခွန်းတွေထုတ်ခဲ့ကြပြီမဲ့လေမစ္စတာမာဖီကတော့ကြေကွဲပွေလူသားဘေးဒုက္ခတစ်ခုဖြစ်တယ်ဆိုတာကိုပဲရက်ခံပြီးဖြေဆိုခဲ့ပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ပေါ်မှာပဲတနည်းအားဖြင့်အလေးပေးအာရုံစရမှာဖြစ်ကြောင်းဘာဖြစ်ခဲ့တယ်ဆိုတဲ့အတိအကျကိုသိနိုင်မှုဒါဟာအသေးအချာသုံးသပ်တွက်ချက်ပြီးစီစဉ်ထားတဲ့လုပ်ငန်းစဉ်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒါကိုအားပေးထောက်ခံကြောင်းမစ္စတာမာဖီကပြောပါတယ်။အခုချိန်ထိတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံသေးပါဘူး။လက်ရှိမှာကိုပဲရခိုင်ပြည်နယ်မှာကုလသမဂ္ဂရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့အစဉ်အသင့်ဖြစ်နေပြီးဆိုတာမစ္စတာမာဖီကထည့်ပြောသွားပါတယ်
။ We've encouraged the government to invite senior UN figures to visit Burma, engage, discuss possible ways forward.And as the chairman
ကုလသမဂ္ဂအစီအမံတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးရှေ့ဆက်လှုပ်ဆောင်နိုင်ခြင်းနည်းလမ်းကိုဆွေးနွေးရေးဖိတ်ကြားဖို့အစိုးရကိုတိုက်တွန်းထားပါတယ်။ဥက္ကဋ္ဌကြီးပြောသားသလိုပါပဲကုလသမဂ္ဂအနေနဲ့ရှေ့ဆက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုဖော်ထုတ်တာမှာနယူးယောက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်အမတ်ကြီးနဲ့အဖွဲ့ဟာလ ုံညုံရေးကောင်စီနဲ့ထဲထဲဝဝင်ပူးပေါင်းလှုပ်ဆောင်နေပါတယ်ကုလသမဂ္ဂအနေနဲ့ကလှုပ်လို့ရတဲ့ကဏ္ဍတွေအများအပြားရှိတယ်ဆိုတာကျွန်တော်အလေးအနက်ပြောချင်ပါတယ်လူသားချင်းစာနာမှုတာဝန်ယူတာဝန်ခံမှုလူအခွင့်အရေးစသည်အဖြစ်လှုပ်ဆောင်နိုင်ပြီးအဲ့ဒီကဏ္ဍအလုံးမှာကျွန်တော်တို့ဘက်ကတွန်းအားပေးနေပြီးတော့မြန်မာနိုင်ငံတွင်းမှာတက်ဆိုင်ရာကဏ္ဍအလိုက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအားပေးနေပါတယ
်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်တနိုင်ငံတည်းကပေးနေတာမဟုတ်တလို့တနိုင်ငံတည်းကပေးတာမျိုးလည်းမဖြစ်သင့်ဘူးလို့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Sturrella ကကြားနာပွဲအတွင်းပြောသွားပါတယ်ပြည်ထောင်နိုင်ငံကအကူအညီဒေါ်လာ33သန်းခွဲပေးထားပြီးကျန်တဲ့နိုင်ငံတွေအနေနဲ့
Denmark provided $3.1 million, Australia $4 million, the European Union €3 million, Canada $2.1 million, South Korea $1.5 million,
ဒိမတ်ကဒေါ်လာ3.3 million dollars, Australia ကဒေါ်လာ4သန်း၊ဥရောပသမဂ္ဂက Euro 3သန
်း
၊ကနေဒါကဒေါ်လာ 2.1 သန်း၊တောင်ကိုရီးယားကဒေါ်လာ1သန်းခွဲ၊ဂျပန်ကဒေါ်လာ4သန်းနဲ့ Saudi Arabia ကဒေါ်လာ15သန်းကူညီထားပါတယ်။ဒါကအစပဲရှိပါသေးတယ်။အခုညီပေးရေးဂရိကဝပြုမှုဆိုင်ရာညီလာခံတရက်ကိုအောက်တိုဘာ23ရက်နေ့ကျလို့ရှိရင်ဂျနီဗာမှာကျင်းပနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညီနိုင်မှုမစ္စတာလော့ခော့ကမနေ့ကကြေညာထားပါတယ်။ဒါပေမဲ့အသေးစိတ်တော့မသိရသေးပါဘူး။အဲ့ဒီအချိန်ကြာရင်နောက်ထပ်အကူအညီပေးရေးဂရိပြုဖို့အဆင်သင့်ဖြစ်မလားဆိုတာကျွန်တော်မသိပါဘူး။ဒါပေမဲ့ဒီဝင်တော့ဝင်ပိုးကိုတခြားနိုင်ငံတွေလည်းကူညီတယ်ပိုးရေးတခြားဆိုရတဲ့လက်တွဲလှုပ်ဆောင်မှုတော့တေချာပေါက်ကျွန်တော်တို့အဆင်သင့်ရှိနေပါမယ်။
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမှတ်ပုံတင်ရေးဘင်္ဂလားဒေ့ရှ်အစိုးရကစပီးလုပ်နေတဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းလဲမစ္စတာစတိုရလာကပြောသွားပါတယ်။ဂျာတာဘရီနိတ်ကလုပ်တဲ့ဂျာနာပွဲဟာအောက်လူတော်နိုင်ငံခြားရေးကော်မတီမှသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့တုန်းကလည်းတစ်ကြိမ်လုပ်ခဲ့ပါသေးတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတကယ့်ဖွင့်ဆွေးနွေးပွဲတစ်ခုလုပ်ထားပြီးတိတ်မကြခင်မှာနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့လက်ရှိအလှကြောက်ကထပြင်သစ်နိုင်ငံတာမန်ကြီးကပြောထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်တင်ပြခဲ့တာပါအခုလိုရိုဟင်ညာအရေးအမေရိကန်လွှတ်တော်ကြားနာပွဲမှာလူမျိုးတုံးတုတ်တင်ရှင်းလင်းမှုအသုံးနှုံးပြောဆိုဆွေးနွေးခဲ့ကြတဲ့အပေါ်မြန်မာအရေးကျွမ်းကျင်သူတချို့ကတော့တကယ်ဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးဖို့လိုတယ်လို့သုံးသပ်ပြောဆိုကြပါတယ်မိုင်းအင်ဂျင်နိုင်ကတင်ပြမှာပ
ါ Ethnic cleansing ဆိုတဲ့အဓိပ္ပာယ်သတ်မှတ်ချက်အရာရခိုင်ပြည်နယ်မြောက်ပိုင်းကနေတစ်ဖက်ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ထွက်ပြေးရတဲ့အခြေအနေဟာမကိုက်ညီဘူးလို့အမေရိကန်အခြေစိုက်မြန်မာအရေးကျွမ်းကျင်သူဒေါက်တာတင်းဆွေကသုံးသပ်ပါတယ
် Ethnic cleansing တော့မဟုတ်လူမျိုးပြုံးတည်ရေးဆိုတာလူမျိုးစုတစ်ခုကိုပဲဖြစ်ဖြစ်တစ်ခုမကကိုပဲဖြစ်ဖြစ်အမေရိကန် USC နဲ့ပေကြီးပြပြုံးအောင်လုပ်တယ်တတ်ပစ်တယ်ဆိုတဲ့အဓိပ္ပာယ်မျိုးကသာလျှင်လူမျိုးရေးပြုံးတည်မှုဟိုထိုက်ပါတယ်အခုကိစ္စကတော့အဲ့လိုဖြစ်တယ်လို့ကျွန်တော်မယုံကြည်ပါဘူးခင်ဗျ။လုံညုံရေးရရှင်းလင်းရတာအဲဆိုရင်ကြောင်ကြောင်လို့ထွက်ပြေးကြတယ်ဆိုတဲ့ကိန်းကဏ္ဍနေတာမရပါဘူး
။မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဖြစ်ဆွဆွဲတတ်မှတ်ပြောဆိုချက်တွေအပေါ်မှာမဟုတ်မှန်ကြောင်းပြင်းပြင်းထန်ထန်ပြန်လည်ညှင်းဆူထားတာပါ။ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အခြေအနေတွေရှင်းရှင်းလင်းလင်းသိဖို့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးကိုတွားခွင့်ပြုတင်ကြောင်းAmerican ပြည်ထောင်စု California ပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်။မြန်မာအစိုးရအနေနဲ့ကတော့သူတို့ကတော့ပြောတယ်လေ။သူတို့အနေနဲ့ကသူတို့လူမျိုးသုံးတက်ဖြတ်မှုမလုပ်ဘူး။နောက်ပြီးတော့မောင်းထုတ်တာလည်းမဟုတ်ဘူး။အာသူတို့ဟာသူတို့ထွက်ပြေးတာ။ဆိုတော့ဘာလို့ထွက်ပြေးတယ်လဲဆိုတော့ပြန်ကြည့်ရအေးမှာကြောက်လို့ပြေးတာပဲ။ဆိုတော့တေးမှာကြောက်လို့ဆိုဘလူကတက်လို့တေးတယ်လဲဆိုတာအဲ့ဒီမှာပြန်ကြည့်ရမယ်။ဆိုတော့တက်တဲ့လူကဘုတူလေ။ဆိုတော့ဒါကြောင့်မို့သူတို့တေးမှာကြောက်လို့ထွက်ပြေးသွားတာပဲ။ဘဒူရတေခံလဲဆိုတာအဲ့ဒါကိုစုံစမ်းဖို့အရေးကြီးတယ်အခုအိမ်ကြီးမိရှို့သွားတဲ့အိမ်တွေလည်းမရှိတော့ဘူးဆိုတာလည်းသူတို့အနေနဲ့ကတွေ့ခဲ့တယ်တန်တမန်တွေလည်းတွေ့ခဲ့ပြီဆိုတော့ကအကောင်းဆုံးကတော့တကယ် investigation team တကယ်စုံစမ်းစစ်ဆေးတဲ့အဖွဲ့ကိုအာလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနိုင်ဖို့ဝင်ခွင့်ပေးရမယ် United Nation ကပဲဖြစ်ဖြစ်ဘယ်အဖွဲ့အစည်းကပဲဖြစ်တကယ်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကိုတော့ခွင့်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ
်။ကျားနာပွဲကိုဥဆောင်ပြုလုပ်တဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican Outlet တော်အမတ် Ed Rice ကတော့ လာပိုင်းအတွင်းလူဦးရေတန်တဝက်နီးပါးနေရက်စွန့်ခွာထွက်ပြေးရတဲ့အခြေအနေကိုလူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်အတိအကျသတ်မှတ်ကြောင်းပြောဆိုခဲ့ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကတော့ ethnic cleansing ဆိုတဲ့အသုံးအနှုန်းကိုမသုံးဘဲလူသားချင်းစာနာမှုဆိုင်ရာကြေကွဲပွဲဖြစ်ရလို့ကြားနာပွဲမှာပြောဆိုသွားပါတယ်။ဒါနဲ့ပတ်သက်လို့မြမအရေးကျွမ်းကျင်သူ George Town တက္ကသိုလ်ပါမော့ခ David Steinberg ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
Certainly, there's a great prejudice against the people calling themselves Rohingya, and they want them out.
ဒီကကတော့သူတို့ကိုယ်ရိုဟင်ညာလို့ခေါ်ကြတဲ့သူတွေအပေါ်မှာမနှစ်မြို့တဲ့အစွဲလမ်းနေနဲ့ပြင်းထန်ပြောနေကြပါတယ်။သူတို့ကိုတိုင်းပြည်ကနေပြီးတော့ထွက်သွားစေခြင်းနဲ့သူတို့ရဲ့မူရင်းဒေသဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကိုပြန်သွားဖို့အမြဲပြောနေကြပါတယ်။ဒါမျိုးကိုမြန်မာနိုင်ငံကလူတွေကထပ်ခါတလဲလဲပြောနေကြတာပါ။အဲဒါကြောင့် ethnic cleansing လို့ခေါ်တဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတဲ့အသုံးအနှုန်းကိုတိတ်မှားလို့နဲ့လို့တော့မပြောနိုင်ပါဘူး။ไอ้นี้สัตว์เดี๋ยวจนทําได้ลูกไร้ก็ตรุโกถั่วตั้วเสียจริงเนี่ยจะดูลูกฤอะอ้ายจีแล้วถั่วตั้วจ๋าบาได้ทุกข์แต้ตั้นตะวะหลอกชีตั้วไปสรอกดาหาญาติနိုင်ငံมาရှိတဲ့โรญญาลูกอี้ตะวะหลอกหลูပြောလို့ရနိုင်ပါတယ်ကျွန်တော်ပါဝင်ပက်ထရစ်မာဖီယောလူတိုင်းလိုချင်တာကတော့လူသားချင်းစာနာမှုနဲ့နေရာချထားဖို့အခုလိုအခြေအနေဇုံးမျိုးမကြုံရဘဲနဲ့ဒါကိုပြန်လည်နေရာချထားဖို့လိုလားပါတယ်ဒါကိုအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတာကအဓိကပြဿနာပါ
အော်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့ရခိုင်မြောက်ပိုင်းတန်တမန်ခီးစဉ်ကြီးညာချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အကျက်အတဲကိုဖြေရှင်းဖို့အတွက်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုကျွမ်းကျင်ပညာရှင်တွေစုံစမ်းနိုင်ရေးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရရင်စိတ်ချလုံခြုံစွာနဲ့ပြန်လာနိုင်ရေးစီစဉ်ပေးဖို့စတဲ့ချက်တွေကိုမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်
။ American အောက်လွှတ်တော်အတွင်းကြားနာပွဲအပေါ်သုံးသပ်ချက်တွေကိုမှတ်ရင်ညနေကစူးစီးတင်ပြခဲ့တာပါ။မကြာခင်မှာ Spain နိုင်ငံ Catalonian ဒေသကလွတ်လပ်ရေးကြေညာတော့မယ်ဆိုတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ဖို့တင်ပြဖို့ရှိပါတယ်။အခုကမ္ဘာဆရာများနေ့အခမ်းအနားကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမနေ့ကပြုလုပ်ခဲ့ပြီးရွှေပြောင်းဝင်ရောက်လာတဲ့မြန်မာမိသားစုကကလေးငယ်တွေရဲ့ပညာသင်ကြားရေးအခြေအနေအခက်အခဲတွေကို VOA သတင်းတောက်မအေးမာကပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာသင်ကျောင်းပေါင်း80နီးပါးမှာဆရာဆရာမပေါင်း800ကျော်ကကျောင်းသားကျောင်းသူပေါင်း14,000နီးပါးကိုစာသင်ကြားပေးနေတာဖြစ်ပါတယ်အောက်တိုဘာလ5ရက်နေ့ဟာကမ္ဘာဆရာများနေ့ဖြစ်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာလည်းရွှေပြောင်းဆရာဆရာမများအစီအုံကအခမ်းအနားပြုလုပ်ခဲ့ပြီးနှစ်နှစ်တကြိမ်မှာကျင်းပပြုလုပ်လေ့ရှိတဲ့အလုံးအမှုဆောင်တည်ရွေးချယ်ပွဲကိုလည်းပြန်လည်ရွေးချယ်ခဲ့ပါတယ်။အလုံးအမှုဆောင်ဖြစ်ရွေးချယ်ခံရတဲ့ဆရာမန်းရွှေနှင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။မနေ့ပိုင်းမှာတော့ကမ္ဘာဆရာများနေ့အခမ်းအနားလုပ်ပါတယ်။ကမ္ဘာဆရာများနေ့အခမ်းအနားပြီးတဲ့နောက်ကျွန်တော်တို့ဒီအလုံးအမှုဆောင်တည်ကိုပြန်လည်ရွေးကောက်တာပေါ့နော်။အဲ့ဒါလုပ်ပါတယ်။
ရှိပြောင်းဆရာဆရာမတွေဟာထောက်ပံ့ရေးအနေငယ်နဲ့သာလုပ်နေကြရတာဖြစ်ပြီးဆရာဆရာမတွေရဲ့အခက်အခဲတွေအကြောင်းကိုတော့အလုံးမှုဆောင်ဖြစ်ရွေးချယ်ခံထားရတဲ့ဒေါ်ရွှေစင်ဝင်းကအခုလိုပြောသွားပါတယ
်ခက်ခဲရတော့အကြီးစားကတော့ဒီ landing center တွေမှာဆရာဆရာမလို့ပြောပေးမယ်ဆရာဆရာမဖြစ်ကြောင်းကိုထိုင်းဘက်ကကောမြန်မာအစိုးရဘက်ကကောတရားဝင်အစီအမံသူကမရရှိသေးပါဘူးဆရာဆရာမတွေကဒီလုံခြုံရေးသဘောအခုလက်ရှိလုံခြုံရေးသဘောရတည်ငြိမ်မှုမရှိတော့ကျောင်းရှင်မှုရှိတယ်လို့ကလေးတွေကလည်းလုံခြုံရေးအရချွေချောင်းများတယ်။ဆရာဆရာမတွေရဲ့ပုံဝါရက်ကြီးသူတို့ရဲ့အစာဝတ်နေရေးပေါ့နော်။အတွက်ကိုလာစာလို့ခေါ်လို့မရတဲ့စိုင်းတင်ပေါ့။ထောက်ပံ့ကြီးတွေကလည်းပုံမှန်ရရှိနေပါတယ်ပေါ့။အလူရှင်တွေကပြည်ရင်းကိုသာစိတ်ဝင်စားအားစိုက်ပြီးတော့ဒီချွေချောင်းတွေကမှအလူရှင်တွေကတကယ်တည်းရော့ပါသွားတယ်။ရက်ကြီးကလည်းသင်ဖုံးမှုတစ်ခုဖြစ်နေပါတယ်။
ထိုင်းမြန်မာနယ်စပ်မှာတော့ရွှေပြောင်းလို့သမားတိမ့်တဲ့ချီရှိပြီးအချို့ကတော့ပြင်းရွံ့ပါပြီးအသိပညာနည်းတာတွေစားဝတ်နေရေးမပြေလည်တာတွေကြောင့်ကလေးတွေကိုကြောင်းဆက်မထားနိုင်တော့တဲ့အတွက်စိုက်ခင်းနေတဲ့ဆိတ်ယုံလုံယုံတွေမှာကလေးအလုပ်သမားတွေလည်းရှိနေတာပါတက်ခရိုင်တွင်းမှာကလေးဥယျာဉ် 9,000 ထက်မနည်းရှိနေပေမဲ့ရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းသား 14,000 ခန့်နဲ့ထိုင်းကျောင်းမှာတော့ကျောင်းသား 8,000 လောက်ပဲစာတင်ကြားနိုင်တာဖြစ်ပါတယ်အသက်ရွယ်ကြီးတဲ့ဆရာဆရာမ20ခန့်ကိုလည်းဗုဒ္ဓဘာသာဝင်တွေရဲ့ဓလေ့ထုံးစံနဲ့အတူအသက်ငယ်တဲ့ဆရာဆရာမတွေကကြတော့ကြတာတွေလည်းလုပ်ခဲ့ပါတယ်။ကမ္ဘာဆရာများနေ့အခမ်းအနားကိုထိုင်းပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေ၊ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေ၊မြမပီရင်းကတက္ကသိုလ်ဆရာဆရာမများတက်မကကကိုယ်စားလှယ်တွေ၊ရှေ့ပြောင်းပညာရေးလုပ်နေသူတွေပါဝင်လူဦးရေ900ကျော်တက်ရောက်ခဲ့ပါတယ်ရှင
်။ VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။စပိန်နိုင်ငံမှာကိုပိုင်ဥချုပ်ခွင့်ရကက်တလိုနီးယားနယ်က
အစောဆုံးတနင်္လာနေ့မှာလွတ်လပ်ရေးကြေညာမယ်လို့မျှော်လင့်ရချိန်မှာပဲစပိန်ဘဟုအစိုးရနဲ့ကက်တလိုနီးယားနယ်အစိုးရတို့ကြားနိုင်ငံရေးပြဿနာကိုဆွေးနွေးအဖြေရှာကြဖို့ EU ဥရောပသမဂ္ဂကတိုက်တွန်းနေပါတယ်။ဒါပေမဲ့စပိန်မှာဖြစ်နေတဲ့ပြဿနာမှာ EU ကဝင်ရောက်ဖြေရှင်းပေးဖို့တွန်းဆုတ်နေပါတယ်။ဘာကြောင့်ပါလဲ?မတ်ဆူမြတ်မွန်ကဆက်ပြီးတင်ပြပါမယ်။
စပိန်နိုင်ငံအရှေ့မြောက်ပိုင်းမှာတည်ရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားနယ်မှာအောက်တိုဘာလ1ရက်နေ့ဆန္ဒခံယူပွဲကနေတည်ကြားလွတ်လပ်တဲ့နိုင်ငံအဖြစ်ရပ်တည်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာစပိန်ရဲ့နိုင်ငံရေးပြဿနာကတနေ့တစ်နေ့ဆိုးလာနေပါတယ်။စပိန်အစိုးရကဒီဆန္ဒခံယူပွဲကိုတရားမဝင်ဘူးလို့သတ်မှတ်ထားသလိုရလတ်ကိုလည်းအတိအမှန်မပြုပါဘူး။ကက်တလန်လွှတ်တော်ကနေတနင်္လာနေ့မှာကက်တလိုနီးယားလွတ်လပ်ရေးကြေညာမယ်လို့စီစဉ်ထားချိန်မှာတနင်္လာနေ့လွှတ်တော်ကိုဖျက်သိမ်းဖို့စပိန်ဖွဲ့စည်းပုံတရားရုံးကကြာတာပြေးနေတုန်းကအမိန့်ထုတ်ခဲ့ပါတယ်။ကက်တလိုနီးယားပြည်ထနာရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာစပိန်အစိုးရနဲ့ကက်တလန်အာဏာပိုင်တွေကြားဆွေးနွေးအဖြေရှာဖို့ EU ဥရောပသမဂ္ဂအကြီးအကဲတွေကတောင်းဆိုနေကြပါတယ်။အဲ့ဒီလိုဆွေးနွေးပွဲဖြစ်လာဖို့ EU ကကြားဝင်ပေးဖို့လိုတယ်လို့ကက်တလန်အာဏာပိုင်တွေဘက်ကလည်းပြောနေပါတယ်။ EU ဘက်ကဝင်ပါမှသာဆွေးနွေးပွဲဖြစ်လာနိုင်မယ်လို့ကက်တလိုနီးယားရဲ့မြို့တော်ဘာစလိုနာမြို့တော်ဝန်အာဒါကိုလာဟူကခုလိုပြောကြပါတယ်
။ Esa plataforma de diálogo nos parece más posible si
EU အနေနဲ့တက်ကြွတဲ့နေရာကနေဆွေးနွေးပွဲဖြစ်အောင်ကြားဝင်ညှိပေးဖို့လိုတယ်လို့ကျမတို့ယုံကြည်ပါတယ်။ EU ရဲ့ကြားဝင်မှုလိုတယ်ဆိုတာအရင်ကတည်းကကျမတို့ပြောခဲ့ပြီးပါပြီ။အခုလက်ရှိဖြစ်နေတဲ့အခြေအနေပေါ် EU ကလည်းကျမတို့လိုစိုးရိမ်နေတယ်ဆိုတာရှင်းပါတယ်။ဆွေးနွေးနိုင်ဖို့က EU ပါဝင်မှသာဖြစ်နိုင်မှာပါ။တရားဝင်ကြားဝင်စစ်ဆက်ပေးတာမျိုးမလိုပါဘူး။ဖက်ပေါင်းဆောင်ပါဝင်တဲ့အထူးလုပ်ငန်းအဖွဲ့မျိုးဥရောပကော်မရှင်ကပံ့ပိုးပေးနိုင်ပါတယ
်။စပိန်မှာဖြစ်နေတဲ့ပြဿနာကို EU ကပြည်တွင်းရေးပြဿနာအဖြစ်သဘောထားပြီးဝင်ရောက်ဆွတ်ဖက်ဖို့လိုလားပုံမရပါဘူး။ဒီနေ့ကတွင်နေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲအတွင်းမဲလာပေးသူတွေအပေါ်ရဲတပ်ဖွဲ့ဝင်တွေကကြမ်းကြမ်းတမ်းတမ်းကင်တွယ်တားဆီးခဲ့တဲ့အပေါ် EU ကအပြစ်တင်ခဲ့ပေမဲ့ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောကြားထားပါတယ်။ကက်တလိုနီးယားကတီးကြလွတ်လပ်တဲ့နိုင်ငံအနေနဲ့ရပ်တည်မယ်ဆိုရင် EU ဥရောပသမဂ္ဂတွေမှပါမမဟုတ်ဘူးလို့ဥရောပကော်မရှင်ကကြေညာထားပါတယ်။စပိန်ပြည်ထနာဟာ EU ကိုပါကြက်ရိုက်ခတ်လာနေတဲ့အတွက် EU ကကြားဝင်ဖြည့်ရှင်းပေးဖို့ဖိအားတွေတိုးလာလိမ့်မယ်လို့ Australia နိုင်ငံ Melbourne မြို့ RMIT တက္ကသိုလ် European Center ကဥရောပရေးရာကျွမ်းကျင်သူ Bruce Wilson ကသုံးသပ်ပါတယ်
။ The EU is very reluctant toIntrude because these are clearly internal matters to one particular member state.
ဒီပြဿနာက EU အဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးပြဿနာဖြစ်နေတဲ့အတွက် EU ကဝင်ဆွတ်ဖို့စိတ်တွန်းဆုတ်နေပါတယ်။ဒီလိုကိစ္စမျိုးမှာပြည်တွင်းပြဿနာကိုပြည်တွင်းမှာသာပဲဆင်ရမယ်ဆိုတော့ဆင်းလင်းတဲ့မူကို EU ကကင်ဆယ်ထားပါတယ်။ပြဿနာတွေအစီအစဉ်တွေမူပေါင်းတွေမှာနိုင်ငံတစ်ခုတည်းပိုးပြီးပတ်သက်နေတော့မှသာ EU ကပါဝင်မယ်ဆိုတဲ့မူပါ။ EU အဖွဲ့ဝင်အချင်းချင်းကြားဖြစ်နေဆိုရင်တော့ကြားဝင်ပါလိမ့်မယ်။ဒါပေမဲ့အခုဟာကနိုင်ငံတစ်ခုတည်းမှာဖြစ်နေတဲ့ပြဿနာမျိုး EU ကဝင်မပါခြင်းပါဘူး EU သဘောတူညီချက်အရလည်းလုပ်ပိုင်ခွင့်မရှိပါဘူးဒါပေမဲ့နိုင်ငံရေးအရစပိန်မှာဆင်မတိုးနောက်မဆုတ်ဖြစ်နေမယ်ဆိုရင်တော့ EU ကကြားဝင်ပါဖို့ဖိအားတွေပိုတိုးလာနိုင်ပါတယ
်လက်ရှိစပိန်ရဲ့နိုင်ငံရေးပြဿနာကိုမရှင်းရင် EU အပေါ်စိုးရိမ်စရာကောင်းတဲ့တက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသူကပြောပါတယ်ကက်တလိုနီးယားသာစပိန်နိုင်ငံကခွဲထွက်ပြီးတီးကြားလွတ်လပ်တဲ့နိုင်ငံဖြစ်လာမယ်ဆိုရင် EU ရဲ့မှာမပါတဲ့နိုင်ငံတစ်ခုဖြစ်လာမှာမို့လေးနက်တဲ့ကိစ္စဖြစ်တယ်လို့ဥရောပရေးရာကျွမ်းကျင်သူ Bruce Wilson ကပြောပါတယ
် In the immediate outcome Catalonia would be a separate European nation outside the European Union This of course is a serious issue because
ချက်ချင်းဖြစ်လာမယ်ရလကတော့ကက်တလိုနီးယားဟာဥရောပသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့ဥရောပနိုင်ငံတစ်ခုဖြစ်လာပါလိမ့်မယ်ဒီကိစ္စကစိတ်ကိုလေးနက်ပါတယ်ဘာလို့လဲဆိုတော့ Scotland ကလည်းအလားတူခွဲထွက်ကျင်တဲ့အနေအထားမျိုးမှာရှိနေပါတယ်။အခုကိစ္စမှာဒါကအဓိကစိုးရိမ်စရာဖြစ်နေတာပါ။ဒါကြောင့် EU အနေနဲ့ fake ကိုစတိထားနေတာပါ
။ဥရောပသမဂ္ဂတွေမှာစတုထမြောက်စီးပွားရေးအင်အားအကြီးဆုံးစပိန်နိုင်ငံကနေကက်တလိုနီးယားခွဲထွက်မဲ့ပြဿနာကြောင့်ယူရိုငွေကြေးတန်ဖိုးမငြိမ်မသက်ဖြစ်နေသလိုစပိန်နိုင်ငံမှာယင်းနှိမ့်နှံသူတွေရဲ့ယုံကြည်မှုလည်းထိခိုက်နေပါတယ်။ကက်တလိုနီးယားနယ်ရဲ့အကျွေးယူနိုင်တဲ့စီးပွားရေးခိုင်မာမှုအနေအထားကိုအဆင့်လျှော့ချဖို့စဉ်းစားနေပြီလို့နိုင်ငံတကာမှာအကျွေးယူနိုင်မဲ့စီးပွားရေးကြံ့ခိုင်မှုကိုစမ်းစစ်နေတဲ့ Standard & Poor's ဘဏ္ဍာရေးကုမ္ပဏီကလည်းပြောထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40လိုင်းဒိုမီတာ50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
အဲခေကလာပြောင်းလဲလာတဲ့အတွက်နဲ့နော်ဘွားတွေလည်းရှားပါတယ်အတွက်နဲ့တော့ကြောင့်ကျွန်တော်ရိုးရာခင်တန်းပို့တယ်မလို့တာလဲမြတ်တာနဲ့
တိုင်းသားဒေသတွေမှာရိုးရာရင်ကျေးမှုဘယ်လိုကွယ်ပြောက်ခံနည်းပြီးလဲဆိုတဲ့အကြောင်းလေးကိုနောက်ပိုင်းနှားဆင်ရပါမယ်အခုတော့နန်နယ်ခင်အင်္ဂလိပ်သင်ခန်းစာကိုနှားဆင်ရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းတင်ပြမှာပါ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက b a c k back ကအနောက် b u r n e r burner ကမိဖို့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လက်ရှိတာကရှေ့ကနှစ်ဖူဖြစ်ပါတယ်။အရင်ကျက်စီကျင်နာကိုရှေ့မှထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော့မေးလို့ထားလိရှိတာတော်ရရှိများအသိပါ။ဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေထားမျိုးနောက်မှလုပ်မယ့်အနေထားမျိုးဦးစားပေးလုပ်မယ့်အနေထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီတော့နှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေ။အနောက်မှာထားတယ်။ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထင်ပေရပါတယ်။
The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလသန်ပို့ချတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရပြီးအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာအေးအေးမိနှာစေးချောင်းဆိုးတဲ့အကြောင်းကိုတင်ပြထားပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာအောင်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းမေးမြန်းတင်ပြထားတာပါ
โอเคดร.มีอุ๊ครับเนี่ยเราတို့အခုအချိန်မှာဒီချောင်းဆိုးဒီနှာဆီးတာပေါ့ဆရာเนาะအသက်ရှင်ခန်းကြောင့်ဒီကိုယ်ဝင်တဲ့ယောဂတွေကအဖြစ်များတယ်လို့ကြားပါတယ်ဆရာဘယ်လိုအနေထားရှိလဲဆရာဟု
တ်ကဲ့အရင်တော့ကတော့ကျွန်တော်တို့ H1N1 ယောဂကိုကြောက်ပြီးတော့ပေါ့เนาะဒီဆိုတော့တုတ်ကွေးပေါ့เนาะအဲ့တော့ဒီအခုက H1N1 ကညော့နေသွားပြီးတော့တာမန်အေးမိနှာဆီးချောင်းဆိုးတွေပေါ့เนาะအဲ့ဒါကြီးဆိုတော့များများကြံခဲ့တာပေါ့အဲ့တော့အခုကလေးစင်ငယ်တွေမှာကချောင်းဆိုးနဲ့တော်တော်နဲ့မပြောက်ဘူးနှာမွန်နေပေါ့เนาะအဲ့တော့ကျွန်တော်ဆရာဝန်တွေခေါင်းတွေကတော့သက်ရှူလမ်းကြောင်းအပေါ်ပိုင်းမှာဖြစ်တဲ့ယောဂါပေါ့ဒီပြွန်နေနဲ့ဆိုတာနှာခေါင်းကနေအပေါ်ပိုင်းမှာဖြစ်တဲ့ယောဂါမျိုးပေါ့နော်အဲဒါကြောင့်လူတွေကနာစီးတယ်ချောင်းဆိုးတယ်နှာခေါင်းပိတ်တယ်နာရီကျတယ်ခေါင်းကိုက်တယ်ပေါ့မျက်ရိုးတွေကိုက်တယ်အဲ့ဒီကနေမှခုနအဆုတ်လေးပြွန်ဆိုတော့ဆုံးဆော်တဲ့ခါကျခဏခဏချောင်းဆိုးတာပေါ့တခုခုနကတော့သက်ရှူလမ်းကြောင်းအောက်ပိုင်းကျတော့အဆုတ်ပါသွားဖြစ်တာဒါကြတော့နမိုနီးယားတို့အဆုတ်ပြီးတဲ့နာတို့လိုမျိုးပေါ့အခုဖြစ်တာကအဆုတ်နမိုနီးယားတွေမဟုတ်ဖဲနဲ့အသက်ရှူလမ်းကြောင်းမှာပိုးဝင်တဲ့လက္ခဏာပိုးဆိုတာက ဗိုင်းရပ်စ်ပိုးလည်းဖြစ်နိုင်တယ်ဘက်တီးရီးယားပိုးလည်းဖြစ်နိုင်တယ်အဲ့ဒါတွေကတော်တော်များများကလေးတငယ်တွေရောတချို့လူကြီးတွေမှာရောနေ့စဉ်လို့ကျွန်တော်ချောင်းထိုးတယ်ချောင်းထိုးတယ်လေပင်ထဲမှာရားတယ်လေပင်ထဲမှာနာတယ်အဲ့လိုနဲ့ကျွန်တော်တို့ဒီလူနာတွေဆက်ပြီးတော့ကြံနေရတယ်တွေ့ရပါတယ
်ဟုတ်ကဲ့ဆရာဒီအသက်ရှူလမ်းကြောင်းအပေါ်ပိုင်းမှာပို့ဝင်တဲ့ယောဂါတွေအဖြစ်များနေတာပါဆရာနော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်အ
ဲ့တော့ဆရာဘာကြောင့်အခုလိုအချိန်မှာဒီယောဂါအဖြစ်များတာလဲ
အခုဒီဟာရာသီကလည်းပြောင်းပြီးဆူထိုင်းတာတွေများတယ်ဒီပူလိုက်မိုးရွာလိုက်ပေါ့နော်ဒါတွေဆိုတော့ပတ်ဝန်းကျင်အနေထားကလုံဆော့လာတာအတများစုကတော့ virus ပို့ပေါ့နော် virus ပို့ဆိုတော့ကျွန်တော်ကဘက်တီးရီးယားပိုးတဲ့ဆီတွေပေးစရာမလိုဘဲနဲ့ဒါပေမဲ့ရက်ကြာလာတော့ကျွန်တော်ကဒါကိုဘက်တီးရီးယားဝင်လာတယ်လို့ကျွန်တော်ယူဆတာပေါ့နော်acute bronchitis ဆိုတာဒီလေပြွန်ကြီးတွေရောင်တာပေါ့အဲဒီအကြောင်းလဲကျွန်တော်အုံအုံနဲ့သလိပ်ထွက်လာပြီးတော့သိပ်မထွက်ဘူးချောင်းကြောက်ပြီးဆိုးပြီးကြံခဲ့တာလိုင်တိုင်းကြီးနဲ့ဆိုးပြီးကြံခဲ့တာအဲအဲ့လိုမျိုးကြာကျွန်တော်ဒီရက်၄-၅ရက်တည်းကြာပြီးဖြစ်တဲ့လူတွေကြာတော့ကျွန်တော်ပိုးသက်စင်တွေပြရပါဘက်တီးရီးယားပိုးတွေပါဝင်လာတဲ့သဘောပေါ့နော်တချို့လဲအဖျားနဲ့ဆင်နေတယ်တချို့လဲအဖျားမရှိဘူးချောင်းကြီးပဲဆိုးနေတယ်၂ရက်၃ရက်၄ရက်မကဘူးတည်းဆိုးတယ်ဒီချောင်းဆိုးတွေကစာမန်အခုချောင်းဆိုးပျောက်စေးတွေနဲ့မတက်တာအောင
်ဟုတ်ကဲ့ဆရာကြီးအခုလိုဒီ virus ပိုးဖြစ်စင်မှာတော့အလိုလိုခန္ဓာကိုယ်ရဲ့ဒီကိုယ်ခံအားနဲ့ပျောက်နိုင်ပေမဲ့အခုလို bacteria ဝင်လာရင်တော့ပရိစီဝါဆေးလိုလာတာပေါ့ဆရာနော်အဲ့တော့ဒီနေရာမှာဆရာကြီး virus ပိုးကနေပြီးတော့ bacteria ကိုပြောင်းသွားလို့ရှိရင်ဆရာကပြောတဲ့ဒီချောင်းဆိုးတာကိုလှိုင်တန်ပါလာတာ၄-၅ရက်ကြာလာတာအပြင်းပေါ့တခြားကိုယ်ရဲ့လက္ခဏာတွေရောရှိလားဆရာ
အခုဒီနေ့ကျွန်တော်တို့ပြောတယ်ပေါ့ဒီအသက်ရှူလမ်းကြောင်းအပေါ်ပိုင်းဖြစ်တဲ့ခါကျတော့မျက်စိတွေနာလာမျက်စိတွေတင်းလာပြီးပါလို့နားထဲမှာပေါ့နော်နားပြည်နေတာတွေပါဖြစ်တယ်လေပင်နာရံနေသွားခိုက်တာအဲ့လိုမျိုးတွေပေါ့နော်အဲအဲ့ထဲကနေပြီးတော့သက်ရှူလမ်းကြောင်းတွေကိုကျွန်တော်ကြာဆင်းသွားတာပေါ့နော်အဲ့တော့ကျွန်တော်အဲ့ဒီလက္ခဏာတွေလိုက်ရှာတာပေါ့ဒီလူနာမှာနာခေါင်းနာပိတ်ပေါ့ထိတ်ခန္ဓာလို့ခေါ်တဲ့ဒါတွေများကြံခဲ့သလားပေါ့မျက်နာအရိုးရိုးကျွန်တော်ဆန်းသတာမျိုးရှိတယ်ဆက်လက်ပြီးအဖျားတက်နေသလားပေါ့တလိပ်ဘယ်လောက်ထွက်သလဲပေါ့တလိပ်တွေကနော်ပထမပိုင်းတော့တလိပ်မထွက်ဘူးချောင်းကြောက်ကြီးတွေထွက်တယ်ဘက်တီးရီးယားပိုးဝင်လာတဲ့ခါမျိုးကျတော့တလိပ်တွေပါလာပြီးတလိပ်တွေကအယောင်ကဘယ်လိုလဲမြုပ်တွေပဲလားကြည့်အောင်ပဲလားညီကြံ့ကြံ့လားတော့ဘူးညိုဝါဝါကြီးလားအဆင်ရောက်နေလားပေါ့သလိပ်ပေါ်မှာမူတည်ပြီးတော့ဒီဘက်တီးရီးယားအတွက်ကိုကျွန်တော်ကဒီပိုးသက်စေတွေပေးရတာလည်းရှိတာဟုတ်
အဲ့တော့သလိပ်ထွက်တဲ့အဲ့တော့ဒီနေရာမှာသလိပ်ကဆရာကပြောတယ်အယောင်ခွဲတယ်ဆိုတော့ဟို virus ဝင်ချိန်မှာဘယ်လိုအယောင်ဖြစ်ပြီးတော့ဘက်တီးရီးယားပြောင်းသွားချိန်မှာပေါ့ဆရာနော်ဘယ်လိုအယောင်ဖြစ်လာလဲ
တော်တော်များများကတော့ virus infection ပဲဆိုသလိပ်ကအမြုပ်တွေပဲထလိုက်ပေးမယ်သလိပ်မထွက်ဘူးပေါ့ဗျာအခုတောင်ပိုင်းစုပ်လေးပြုံကြီးထဲမှာခြွေသလိပ်တွေများများများများလာပြီးခဲလာတဲ့ခါမျိုးကျတော့အရင်ကအရင်စပြီးဝါကြက်ကြက်ဖြစ်လာတာပေါ့ဒါတွေကိုကျွန်တော်တို့ကဆက်လက်ပြီးတော့မကူတာပဲထားလို့ရှိရင်ကြာညိုပုတ်ပုတ်တွေဖြစ်လာတယ်တချို့လည်းသွေးနည်းနည်းပါလာတယ်တချို့ကျတော့စိမ့်ဖတ်ဖတ်နေဖြစ်လာတာပေါ့နော်ထူပစ်လာတာပေါ့ဒါမျိုးဆိုရင်တော့ bacterial infection ဝင်နေပြီဆိုတော့ကျွန်တော်မှန်းဆတာပါအဲ့တော့သိပြီးတော့ဒီ၅ရက်နဲ့မသက်တာလူတွေကျွန်တော်တက်မှန်ရခံရတာမျိုးတွေသလိပ်စစ်ခံရတာမျိုးတွေတော့ရှိရတာပေါ့နော်အဲဒါပေမဲ့လည်းတော်တော်များများကတော့အဲ့အဆင်မရောက်ခင်းနေပဲကျွန်တော်တို့ကပိုးသက်ဆေးကို၃-၄ရက်၅ရက်လောက်ပြီးလိုက်ရင်တက်တာဝါတာတွေကိုတွေ့ရပါတယ်။အချို့တလေကြောင့်လည်းတက်မှန်ရလိုက်တော့မှဒီအဆုတ်လေးပြုံရောက်တာအပြင်ကိုနမိုးရီးယားဝင်လာမျိုးလည်းရှိတယ်။အဲ့ဒါကြတော့ခုနကပြောတဲ့ဟိုအသက်ရှူလမ်းကြောင်းအပေါ်ပိုင်းနဲ့မကတော့အောက်ပိုင်းမှာကျွန်တော်ကကူးဆက်သွားတာပေါ့။အမြဲတမ်းအများကြီးဖြစ်နေတာကအပေါ်ပိုင်းဖြစ်တဲ့ကြောင့်ချောင်းတွေဆိုးပဲ၊လေပင်တွေရားတယ်၊လေပင်ကျက်တယ်အဲ့လိုမျိုးနဲ့ဖြစ်တာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီအသက်ရှူလမ်းကြောင်းနဲ့ကူးတာဖြစ်တဲ့အတွက်ကာကွယ်နိုင်တဲ့အနေထားရော
ဒါကတော့အရင်ကျွန်တော်တို့တုတ်ကွေးယောဂတွေလွဲပေါ့နော်ဒီဒီကဒါချိလိုက်တဲ့ချောင်းဆွလိုက်တဲ့အမုံအမွားတွေနောက်အဲ့ဒီကနေပေါ့ကျွန်တော်တို့ကင်တွယ်လိုက်တဲ့ tissue တွေပါတယ် lab တွေပေါ့နော်ဒီ lab တွေကိုကျွန်တော်မှန်မှန်ကဆေးမယ်ဆေးပြီးတော့နောက်တစ်ခုကိုပြန်ကင်တွယ်တာလုပ်မယ်ဒီနောက်ခါ mask ပေါ့အဲမျက်နှာနှာခေါင်းကြီးတတ်ထားမယ်အဓိကကတော့ရေများများတောင်းအောင်ရေတောင်းနေသွားရင်ချောင်းဆွကပိုများလာတယ်ဒီတော့ရေများလိုက်ခြင်းအပြင်ဒီချောင်းဆူကညော့သွားတယ်ဆိုတာလူတွေတို့သိအောင်ကျွန်တော်ပြောပြရတာပေါ့နော်အဲ့တော့ရေကိုနှစ်ပလင်းခွဲတော့တောက်ပါအနားယူပါအစားတောက်ထားစားပါများအဲလုံလောက်အောင်စားပါဒီတော့ဒီလိုဖြစ်တယ်နဲ့ကျွန်တော်အစားတောက်ရှောင်ကြမှာတချို့ကတော့ပယ်စားစားလိုက်တော့ချွဲထားတယ်ပယ်စားစားလိုက်ရင်ချွဲတက်လေးကိုပို့ပြီးတော့အားပေးတယ်အဲ့လိုမျိုးတွေပြောကြတယ်မဆိုင်ပါဘူးကျွန်တော်ရေများများတာတောက်အချိန်တန်လို့ရှိရင်၃ရက်၄ရက်၅ရက်လောက်ဆိုရင်ပြောက်သွားပါမယ်လူများတွေကျွန်တော်အဲ့လိုရှင်းပြရတာမျိုးရှိတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရာသီအပြောင်းလဲမှာဖြစ်တဲ့အတွက်အဲ့ဒါနယ်ပတ်သက်လို့ရော
အခုကတော့ပူလိုက်အေးလိုက်ပေါ့လေအားလုံးကတော့နွေးနွေးထွေးထွေးနဲ့ပူနွေးနွေးဆာဆာတွေစားပါလို့ကျွန်တော်အကြံပေးခြင်းနဲ့နေဘူးတဲ့အကြာကြီးသွားတာမျိုးတွေနောက်ကဆိုးထိုင်းတဲ့နေရာမှာအကြာကြီးနေတာမျိုးတွေနောက်အေးပတ်တဲ့နေရာမျိုးတွေမှာမနေတာတွေပေါ့ဒါတွေကနောက်ကလူတို့လူဝေးများတဲ့နေရာမှာလည်းဒါတွေကအရင်လိုပဲ H1N1 တို့လည်းကူးစက်နိုင်တာပဲအထူးသဖြင့်ကကလေးတွေပေါ့ကလေးတွေကကစားကွင်းတွေမှာသွားကြတယ်ကျအခုတော့အစ်စ်ပေါ်လာတဲ့ကစားကွင်းလေးတွေပေါ့ကလေးရဲ့ kit ဆုံးဆိုပြီးတော့ tonnet တွေမှာလုပ်ပေးထားတယ်ဒီဘောလုံးတူးတူးလေးတွေဒီမှာကလေးတွေကဝင်ပြီးတော့ခါတယ်ပြုတ်ကြတယ်တို့တစ်ခုလုံးကြီးနဲ့လူရအဲ့ဘောလုံးတွေကိုကျွန်တော်မတန့်စင်ဘူးဆိုတော့ဒီဟာတွေကပိုးတက်ပြီးနဲ့တက်ဆင်ထားမှာဒီဘောလုံးလေးတွေမှာထိတွေ့တဲ့ဟာတွေကိုကလေးတွေကရှူလိုက်ရှက်လိုက်တယ်ကင်လိုက်တယ် တော့ကလေးတွေဒန်းစီကြတယ်ရှော့စီကြတယ်လူတွေခလခါကြိုက်မှာခလေးအုံနေတာပဲအဲ့တော့ကလေးတယောက်ထဲမှာဘက်တီးရီးယားဗိုင်းရပ်ဆိုပါလာတဲ့ကလေးတွေကဒီမှာဝင်ကစားသွားရင်နောက်ကလေးတွေအကုန်လုံးကူးနိုင်တာပေါ့အဲ့တော့ကျွန်တော်ကကစ်ဇုံနေမှာကျွန်တော်အဓိကတော့ထားပြီးတော့ကလေးတွေအတွက်ကိုဒါတွေကပိုးသက်စေးနဲ့ဖျားရမယ်ကလေးထွက်လာရှင်လက်စီရမယ်ဝင်သွားရှင်လက်စီရမယ်ကိုတို့မို့ရှင်လဲလက်ကိုလေးအမြုပ်လေးပေါ့ရက်ပြန်ပါတဲ့မြုပ်ကလေးနဲ့ပိုးသက်စေးလေးထားပေးရမယ
်ဟုတ်ကဲ့ဆရာအဲ့တော့အသက်ရှူလမ်းကြောင်းယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
တချို့ကလေးတွေပေါ့ဗျာ6နှစ်ကျော်လာတဲ့ကလေးကြတော့ဒါပန်းနိုင်ရင်ကြက်ကလေးတွေအဲ့တော့ကလေးစင်ငယ်လေးတောင်မျိုးကုနာအသက်ရှူလမ်းကြောင်းယောဂဖြစ်တဲ့အချိန်မှာပန်းနိုင်ရင်ကြက်ကပိုထထတဲ့အဲ့တော့ပန်းနိုင်ရင်ကြက်ဖြစ်တဲ့လူတွေအတွက်ကတော့ပို့ပြီးတော့သူ့ဆိုင်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍနားဆင်ရပြီးအခုတစ်ခါနားဆင်ရမှာက BNI ဟွမ်းတော်သားတွေတင်ဆက်မဲ့တိုင်းရင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ခင်ဘူးဒီတောင်မြို့နယ်ကမွတ်စလင်နယ်ပွားကျေးရွာသားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအုပ်စုလိုက်ထွက်ခွာနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမဲရော်စေးခန်းမှာဗန္ဒာရေးငွေခက်ခဲလာနေတယ်ဆိုတာနဲ့ထိုင်းမြန်မာနယ်စပ်ရှမ်းစစ်ပြည်ဒုက္ခသည်စခန်း6ခုမှာဒီလာဆာလိုရိတ်ခါအထောက်ပံ့ဖြတ်တောက်ခံရတော့မဲ့အခြေအနေတွေအကြောင်းကိုကြားကြရပါပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစူပွကျမ်းဖက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်မှာနယ်မြေတည်ငြိမ်မှုရှိနေပြီဖြစ်ပေမဲ့ဘူဒီတောင်မြို့နယ်ကမွတ်စလင်တွေဖွားကြီးရသားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအုပ်စုလိုက်ထွက်ခွာနေကြပါတယ်အခုလိုထွက်ခွာနေကြတဲ့သူတွေကတော့ဘူဒီတောင်မြို့နယ်ဇင်းခါမရွာတစ်ကေတောင်ချောင်းနဲ့ပောက်တော်ဆတဲ့ကျွာကလူတွေဖြစ်ပြီးစုစုပေါင်း10,000နီးပါးရှိနေပါတယ်အဲ့ဒီရသားတွေကိုမောင်တော်ခရိုင်အုပ်ချုပ်ရေးမှုနဲ့တပ်ဆိုင်ရာဒေသအာဏာပိုင်တွေကတစ်ဖက်နိုင်ငံကိုမသွားဖို့လုံခြုံရေးနဲ့အစားအစာတွေကိုထောက်ပံ့ပေးမဲ့အကြောင်းတွားရောက်ညှိနှိုင်းခဲ့ပေမဲ့သူတို့တဘောအရတစ်ဖက်နိုင်ငံကိုထွက်ခွာဖို့ပြန်လည်တင်ပြခဲ့တယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်အစာအဖွဲ့ကလည်းရွာသားတွေကြေးရွာကနေထွက်ခွာသွားကြဖို့ချိန်ချောက်နေတယ်လို့အောက်တိုဘာ9ရက်နေ့နောက်ပိုင်းမှာတိုက်ခိုက်မှုတွေလုပ်မယ်လို့ဒေသတွင်းမှာတင်းတွေထွက်ပေါ်နေတဲ့အတွက်မြန်မာအာဏာပိုင်တွေဘက်ကလုံခြုံရေးတိုးမြင့်ထားပါတယ်
။နေဆက်တလျှောက်ကဒုက္ခသည်တွေနဲ့ရွှေ့ပြောင်းမြန်မာလူ့သမားတွေအားကိုးအားထားရတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကမဲရော်စေခန်းမှာဆိုရင်ပန္ဒရေးငွေတွေခက်ခဲလာလို့ဝန်ထမ်းတွေကိုအောက်တိုဘာလကနေစတင်ပြီးတော့လဆ20ရာခိုင်နှုန်းအထိချော့ချလိုက်တော့မှာဖြစ်ပါတယ်။2018ခုနှစ်အထိတာနိုင်ငံတကာထောက်ပံ့မှုငွေရရှိထားတဲ့အတွက်စေခန်းရည်ရှိလဲပတ်နိုင်ဖို့လက်ရှိစေခန်းပန္နံငွေတွေကိုထိန်းထားတဲ့အနေနဲ့လဆာလျှော့ချလိုက်မှာဖြစ်ပြီးဝန်ထမ်းတွေကလည်းသဘောတူညီကြောင်းမေရော်စေခန်းရဲ့စီမံခွင့်ခွင့်မှုလက်ထောက်ဒါရိုက်တာနော်အဲနီကပြောပါရယ်အဲ့ဒီစေခန်းမှာဝန်ထမ်းဥယျာဉ်900ကျော်ရှိနေပြီးဝန်ထမ်းများအနည်းဆုံးလဆာငွေခိုင်ပတ် 4,000 ကနေ 12,000 ရရှိနေပါတယ်အဇူပါစိတ်ခမ်းမှာတောက်တာစင်တရာမှာဦးစီးပြီးခိုင်းမြမနယ်စားတလျှောက်ရှိရွှေပြောင်းဒုက္ခသည်တွေကိုခတ်မဲ့ကူညီဖို့1989ခုနှစ်မှာစတင်ထူထောင်ပြီးတရက်ကိုလူနာ300ကျော်အခမဲ့ပုံမှန်ကုသပေးနေပါတယ်
။ရှမ်းပြည်အရှေ့ပိုင်းတိုင်းတုံမြို့အချင်းထောင်မှာအစိုးရတပ်မတော်ကဖမ်းဆီးချုပ်နှောင်ထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်သား2ဦးကိုလာမယ့်အပတ်တနင်္လာနေ့မှာရုံးတင်စစ်ဆေးမယ်လို့တိုင်းတုံမြို့ RCSS SSA ဆက်ဆံရေးယုံတာဝန်ခံပုံမှုဆိုးမင်းကပြောပါရယ်စက်တင်ဘာလ29ရက်နေ့တုန်းကလည်းရုံးချင်းထားပေမဲ့တရားသူကြီးတွေကပြက်ကွက်ခဲ့လို့အောက်တိုဘာလ9ရက်နေ့တနင်္လာနေ့မှာပြန်လည်ရုံးချင်းလိုက်တာလို့သူကဆိုပါရယ် RCSS SSA တပ်ဖွဲ့ဝင်စိုက်စလုံနဲ့စိုက်လုံတို့2ဦးဟာတန်လွင်အရှိချမ်းမုံပိန့်မြို့နယ်မုံပုလုံအုပ်စုကင်းဟင်ညွာမှာအတုံးဆောင်ပစ္စည်းတွေဝယ်ယူဖို့ရွာထဲရောက်လာစင်မှာပဲမိုင်းဆက်အခြေစိုက်တပ်မတော်စစ်ကြောင်းကဇူလိုင်လ25ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA ပြောခွင့်ရပုံမူကြီးဆိုင်ငင်းကတော့မကြာခင်ရက်ပိုင်းအတွင်းမှာပြုတ်လုံမဲ့ JMCS အစည်းအဝေးမှာတင်ပြဆွေးနွေးသွားမယ်လို့ပြောပါတယ်
။မွန်ပြည်နယ်ရေးမြွနယ်ဝင်သရဖြူပူပေါင်းစစ်ဆေးရေးအဖွဲ့ကနေထွေကနေရေးဘက်ကိုမောင်းနှင်လာတဲ့မော်တော်ဆိုင်ကယ်စီးပေါ်ကလူ3ဦးကိုစစ်ဆေးခဲ့ရမှာပစ္စတိုတနက်တက်လက်နဲ့ကြီးစံတွေတင်စီရမိတယ်လို့ရေးမြွမရဲစခန်းကနေသိရပါတယ်။ စက်တင်ဘာလ22ရက်နေ့မှာလက်နက်နဲ့သူဖမ်းဆီးရမိတဲ့လူတွေဟာမွန်ပြည်ထပါတီကလူတွေဖြစ်ကြောင်းနဲ့သူတို့တွေဟာသဝယ်ကနေမွန်ပြည်ထပါတီထိန်းချုပ်နိုင်ပြီဖြစ်တဲ့ဝယ်စင်ကြေးရွာကိုပြန်မှဖမ်းဆီးရမိတယ်လို့လဲရဲစခန်းတာဝန်ရှိသူတွေကပြောပါတယ်လက်နက်တွေသိမ်းဆီးရတဲ့သူတွေကိုလည်းရေးမြို့နယ်အမှတ်19စစ်စင်ရေးကိုကံမှုဌာနချုပ်မှလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေပါတယ်လက်နက်နဲ့တကွဖမ်းဆီးခံမွန်ပြည်ထပါတီတပ်ဖွဲ့ဝင်3ဦးပြန်လည်လွတ်မြောက်ရေးတွေ့ဥပဒေကြောင်းအရညှိနှိုင်းဆောင်ရွက်နေစေလို့မွန်ပြည်ထပါတီတာဝန်ရှိသူတို့ကပြောပါတယ
်ချင်းပြည်နယ်ဖလန်းမြို့ရေးပေးဝေရေးအတွက်ပြည်နယ်အစိုးရကကြန့်ငွေတန်း9000သုံးစွဲပြီးကာလန်တသိန်းဆက်နဲ့ရေလောင်ကန်တိဆောက်ရေးလုပ်ငန်းကိုစတင်နေပြီဖြစ်ပါတယ်ဖလန်းမြို့ရေးပေးဝေရေးအတွက်မြို့တွင်း၄နေရာမှာကာလန်တသိန်းဆက်ကန်၄လုံးတိဆောက်မှာဖြစ်ပြီးလာမယ့် 2018 မတ်လမှာအပြည့်တိဆောက်သွားမယ်လို့ချင်းပြည်နယ်စီပင်တာယာရေးအဖွဲ့ညွှန်ကြားရေးမှူးဦးတလာဟဲကပြောပါတယ်ရေလောင်ကန်တိဆောက်ရေးကိုပြပကုမ္ပဏီတစ်ခုဖြစ်တဲ့ Authentic ကုမ္ပဏီကတာဝန်ယူထားပါတယ်။အလားတူပလဝမြို့နယ်စမီးမြို့မှာလည်းရေပေးဝေရေးစီမံကိန်းလှုပ်ဆောင်နေတယ်လို့ဟာခါမြို့ရေပေးဝေရေးစီမံကိန်းကတော့ဒီလအကုန်မှာအပြစ်တက်နိုင်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ခုတင်လာရိဆက်လက်တင်ဆက်ပေးသွားမှာပါထိုင်းနိုင်ငံအတွင်းရှိရှမ်းဒုက္ခသည်စခန်းတစ်ခုနဲ့ထိုင်းမြန်မာနယ်စပ်ရှိပြည်တွင်းရွှေ့ပြောင်းနေထိုင်သူ IDB စခန်း5ခုကဒုက္ခသည်လူဦးရေ6000ကျော်အတွက်နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့ TBC ကနေဒီလကစားလို့ရိတ်ခအထောက်ပံ့ဖြတ်တောက်တော့မှာဖြစ်ပါတယ်စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးမရသေးတာကြောင့်နိုင်ငံတကာထောက်ပံ့ကူညီရေးအဖွဲ့တွေအနေနဲ့ဒီအစီအစဉ်ကိုပြန်လည်သုံးသပ်ပေးဖို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေတောင်းဆိုလိုက်ပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ထားပါတယ
်စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးမရရှိသေးဘဲနဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီဖြတ်သောက်မဲ့လှုပ်ဆောင်ချက်ပေါ်မှာပြန်လည်သုံးလန့်သင့်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အသွေးမှုဖွဲ့ဝင်ဆိုင်းလိတ်ကဆိုပါတယ
်ပြည်ငြိမ်းအေးချမ်းမှုမရှိသေးဘဲနဲ့တိုက်ပွဲတွေအပြစ်လက်မရဆိုင်းသွားသေးဘဲနဲ့အကူအညီကိုဖြတ်တောက်ပြစ်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်လူသားရင်းမြစ်အတွက်အမ်တန်ကိုစိုးရိမ်ပြကောင်းတဲ့ခြေလျင်မျိုးမှရောက်ရှိနေပါတယ်။ဒါကြောင့်မို့လို့အဲ့ဒီတို့ဆုံးဖြတ်ထားတဲ့အောက်တိုဘာလကျရင်စပြီးဖြတ်တောက်မယ်ဆိုတဲ့အချိန်မှာအလေးနဲ့ထားပြန်လဲတုံ့တက်ပြင်နေလို့ပြောကြလို့ပါခင်ဗျာ
။လက်ရှိအစိုးရရဲ့ policy ကြောင့်ထိုင်းမြန်မာနယ်စပ်နိုင်ငံဖြတ်ကျော်နယ်နိမိတ်ပေါ်ကဒုက္ခသည်တွေကိုကူညီထောက်ပံ့တာထက်ပြည်တွင်း IDP တွေကိုပုံမူကူညီထောက်ပံ့ဖို့ဖြစ်လာတဲ့အတွက်နယ်စပ်ကဒုက္ခသည်စခန်းတွေကိုနိုင်ငံတကာထောက်ပံ့ကူညီရေးဖွဲ့ကထောက်ပံ့မှုကိုဖြတ်သောက်လိုက်ခြင်းဖြစ်ကြောင်းသိရတယ်လို့ဆိုင်းလိတ်ကပြောပါတယ်ဒုက္ခသည်တွေနဲ့ပြည်တွင်းရွှေ့ပြောင်းနေသမှု IDP တွေအတွက်ရိတ်ခတ်ဖြတ်သောက်မှုတွေကိုဖြည်းဖြည်းချင်းလှုပ်ဆောင်သွားဖို့ကိုလည်းဆိုင်းလိတ်ကတိုက်တွန်းထားပါတယ်
တဲ့တဲ့ကနေကြိုးပြင်းအပြေးပေးပြီးတော့မှနောက်မှတစ်ပြေးပြေးအဲ့လိုရှော့ချသွားရင်ဒါလူသားချင်းဆန္ဒထောက်ထားမှုရပို့ပြီးတော့မှအဓိပ္ပာယ်ရှိမယ်သူတို့အတွက်လည်းပဲဟိုဒုက္ခတွေဒီတက်ကပို့ပြီးတော့မှငင်းငင်းသာသာဖြတ်တန်းနိုင်တယ်လို့ကျွန်တော်ယူဆလို့ဒီလိုတိုက်တွန်းအချင်းဖြစ်ပါတယ
်လက်ရှိချိန်ဟာငြိမ်းချမ်းရေးမရသေးလို့နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ဂုံကျော်သောကတဲ့စခန်းကလုံဆိုင်လင်းကအခုလူပြောပါတယ်
ဒါနဲ့ကစားပြီးထောက်ဖို့ကဆက်ပြီးတော့ထောက်ပါကြည့်ကြပါအခုချိန်မှာလက်ရှိကျနေဘယ်လိုမှပြန်လို့မဖြစ်သေးပါဘူးဒုက္ခရှင်တွေမှလည်းတိုက်ပွဲတွေကလည်းမဖြစ်သေးပါဘူ
းရှမ်းဒုက္ခတဲ့စခန်းတွေဖြစ်တဲ့ကောင်းမုံမိန်လွယ်တိုင်းလျံလွယ်လန်းလွယ်ဆန်းစစ်လွယ်ကော်ဝမ်းနဲ့ဂုံကျော်စတဲ့ထိုင်းမြန်မာနယ်စပ်ရှိစခန်းတွေမှာလူဦးရေ6000ကျော်ရှိနေတယ်လို့ဒေသတွင်းစည်ရဲတင်းမှမှုပြဿနာရတဲ့ကြောင့်စစ်ပေးသိမ်းရှောင်လာတဲ့သူတွေဖြစ်ကြပါတယ်ထိုင်းမြန်မာနယ်စပ်ရှိရှမ်းဒုက္ခတဲ့စခန်းနဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူ IDB စခန်းတွေဟာ1999ခုနှစ်မှာစတင်ဖြစ်ပေါ်လာခဲ့ပါတယ်
။ဆက်ပြီးတော့သတင်းကျုပ်ကာလမီးတုံးပွဲတော်ကာလမှာထေရဝါဒဗုဒ္ဓဘာသာဝင်ရှမ်းလူမျိုးတို့ရဲ့ရိုးရဓလေ့ထုံးစံအရာတာဝရင်တာနတ်ပီကနေကြွချီဆင်းသက်လာမဲ့ဗုဒ္ဓမြတ်စွာဘုရားကိုခိန်တံပုတ်လို့ခေါ်တဲ့ဝါကျောင်းဆောင်လေးတွေဆောက်လုပ်ပြီးရာသီထွက်တစ်သီးဝလံပတ်မှန်တွေနဲ့ပူဇော်လှူဒန်းကြပါတယ်။ဒါပေမဲ့ခဏခင်မှာတော့တစ်တွေဝါတွေခက်ခဲလာလို့လှုပ်ဆောင်မှုနှဲပါလာတဲ့အတွက်ရိုးရဓလေ့ပြက်ွယ်သွားမဲ့အနေအထားရှိလာနေပြီဖြစ်ပါတယ်။နမ်ဟုံကလည်းစူးစီးတင်ဆက်ထားပါတယ
်။တရိဏာနတ်ပြည်ကနေကြွလာတဲ့ဗုဒ္ဓကိုကြိုဆိုဖို့ခင်တန်ပုတ်လို့ခေါ်တဲ့တစ်တွေဝါနီးတွေနဲ့ရက်လုထားတဲ့စံကြောင်းတော်မှာတစ်သေးဝလံနဲ့ချိတ်ဆွဲပန်းမှန်တွေစီမီတွေအလှပပြုတ်လုစင်ရင်လူတန်းတဲ့ဓလေ့တွေကိုရှမ်းလူမျိုးတွေဗုဒ္ဓဘာသာကိုစတင်ကိုးကွယ်လာကြတဲ့ကပြုတ်လုလာတဲ့ဓလေ့ဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းလင်းခေမြို့မှာနေထိုင်တဲ့ဒေါ်နန်းလာအိုကတော့ကနေ့ခေမြို့သားတွေဟာဖျားစင်နေမှာဘုံကြီးကျောင်းတွေမှာလူတန်းမှုပြုတ်ကြပေမဲ့ခိန်တန်ပုတ်
စံကြောင်းဆောက်လုပ်လူတန်းမှုတော့တိတ်မတွေ့ရဘူးလို့ပြောပါတယ
်ခြေလက်တော့ရမှာတော့အိမ်တိုင်းစီလုပ်ကြပါတယ်ဘာလဲဆိုအဲ့ဒီခြေတလေထုံးစံနေပတ်ပြောက်မှဆိုလို့တဲ့ရေးရွာရယ်လူကြီးတွေပြောတာပေါ့နော်မြို့နေလူထုတွေကခြေကတလေဖြစ်တဲ့အချိန်ကကိုတော့တိတ်မလုပ်ဖြစ်ကြတော့ဘူးကြာရင်တော့အဲ့ဒီအချိန်တန်ဖို့လုပ်တဲ့တလေပြောက်သွားမှာပဲဆိုရင်နေရတယ
်အလားတူလွယ်လင်ခရိုင်ပင်လုံမြို့မှာလည်းပဲမြို့တွင်းရက်ွက်တွင်မှာတစ်တွေဝါတွေအခက်ခဲကြောင်းနဲ့ခေအပြောင်းလဲကြောင်းခင်တန်ပွတ်လောက်တဲ့ဒလိတိတ်မရှိကြတော့ဘူးလို့ဒေဒခန်လုံးစွန်ညုတ်ကပြောပါတယ
်အဲခေကလာပြောင်းလဲလာတဲ့အတွက်နဲ့နော်ဝါတွေလည်းရှားပါတယ်အတွက်နဲ့ကြောင်းကျွန်တော်ရိုးရခင်တန်ပွတ်မလောက်တာလဲမြတ်တယ်မဲ့မြို့ပြုတ်မလောက်ပေမဲ့မြို့ရဲ့ရှင်ချင်းဘုန်းကြီးကအုပ်စုတယ်မြတ်တော့ဖြစ်လုံနေကြပါတယ်အဲ့ဒါရိုးရမပြတ်ဘူးပေါ့ဒါပေမဲ့မြတ်တော့ဖြစ်ဒီရိုးရရတော့နည်းနည်းပါပါတော့အဲပပျောက်ချင်းလည်းဖြစ်နေတာပါ
ခေရစည်းကြောင်းတဲ့အတူတစ်တွေဝါတွေရှားပါလာလို့တစ်တီးဝလာနေစေးကြီးလို့ငွေရေးကျေးရေးအခက်ခဲတွေရှိလို့ဆိုပေမဲ့ရှမ်းလူမျိုးနဲ့တွန်တွဲလာတဲ့ဒလိဖြစ်လို့မပြောက်ကွယ်အောင်လက်ဆင့်ကမ်းတည်ဆောင်တင်တယ်လို့တောင်ကြီးမြို့ရှမ်းစာပေရင်ကျေးမှုကော်မတီဝင်ဆီယမနန်းနွန်မိုကပြောပါတယ
်ဟိုးကျမတို့ငငယ်တုန်းကဒီဒလိကိုတတင်းကျုပ်မီထွန်းပွဲနဲ့အတူရှင်တွဲပြီးအိမ်တိုင်းလိုလိုမှမြင်တွေ့ခဲ့ကြရပေမဲ့ခုတ်ခေရစည်းကြောင်းတွေတဖြည်းဖြည်းပြောင်းလဲလာတာနဲ့အမျှအချို့ဒေတာတွေနဲ့မြို့ကြီးပြကြီးတွေမှာဒီဒလိတွေကပျောက်ကွယ်လူနေပါဖြစ်နေပါပြီ။ဒါကြောင့်ရှေးမီနောက်မီရှိကြတဲ့လူကြီးတို့မတွေကမိမိတို့ရဲ့သားသမီးမြေမြစ်တွေကိုဒီဒလိရိုးရာလေးပျောက်ကွယ်မသွားအောင်လက်ဆင့်ကမ်းထိန်းသိမ်းတတ်အောင်တန်လေဖို့ဆောင်ပြတာလူတန်းတွားကြပါလို့တိုက်တွန်းချင်ပါတယ်ရှင
်။ရှမ်းရွေးရဒလိထုံးစံအရာတရင်ကျွတ်ကာလမှာဗုဒ္ဓမြတ်စွာဘုရားကိုကြိုဆိုတဲ့အနေနဲ့ဘုန်းကြီးကျောင်းတိုင်းမှာခင်တန်ပုတ်လို့ခေါ်တဲ့ယာယီစံကျောင်းမှာခြံထက်တစ်သီးဝလံတွေစပားပင်တွေကြံတွေတစ်မြက်တစ်ဥတွေတတ်နိုင်တယ်လို့ချိတ်ဆွဲလူတန်းပြီးအဖိတ်နေကစလို့တရင်ကျွတ်လပြည့်နေ့လတ်ဆုပ်တရက်နေ့အထိစွန်းတော်၃ရက်ဆက်တိုက်လူတန်းပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်မှာအနယ်မြေတည်ငြိမ်မှုရှိနေပြီးဆိုပေမဲ့ဗုဒ္ဓတောင်မြို့နယ်ကမွတ်စလင်တွေဖွာကြေးရသားတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအုပ်စုလိုက်ထွက်ခွာနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမဲတော်စေခမ်းမှန်ဗန္ဒယင်းငွေခက်ခဲလာလို့အော်တိုဘလကစပြီးဝန်ထမ်းတွေကိုလက်စာလျှော့ချတော့မှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းသားဒေသသတင်းလွှာတွေကိုနားဆင်ခဲ့ရတာပါခင်ဗျာ။
တော်ရရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်။ရခိုင်ပြည်နယ်အချက်အသေးကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်။စနေနေ့ရက်ထရက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါမဲ့စနေည VOE တိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေ။ VOE ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မမှန်သတင်းဆိုတာဟာလူရဲလို့စဖြစ်လာတဲ့သက်တမ်းတစ်မျှရှိနေပြီးအဲ့ဒီအချိန်ကစလို့မမှန်သတင်းကိုလက်နက်တပွဲအသုံးချခဲ့ကြပါရစေ။အခုလိုဒီဂျစ်တယ်နည်းပညာခေတ်ကိုရောက်လာတဲ့အခါသတင်းမှန်ရောမမှန်သတင်းတွေပါကဘာတလွားကိုတဟုန်တို့ပြန့်နှံ့နှိုင်းစွမ်းအားပိုကောင်းလာပါတယ်။ဒီနေ့ခေတ်မှာကျွန်တော်တို့ဟာအာဏာရအစိုးရအုပ်ချုပ်ရေးအဖွဲ့တွေအပြင် ISIS လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ဝါဒဖြန့်တာနဲ့လိင်ညာတာတွေမမှန်သတင်းဖြန့်မှုတွေကိုရင်ဆိုင်ကြုံတွေ့နေရပါတယ်လို့အမေရိကန်ပြည်ထောင်စုအတန်လွင့်လုပ်ငန်းများအုပ်ချုပ်မှုဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ်ဂျွန်လန်ဆင်ကပြောပါတယ်။BBG ဟာသတင်းမီဒီယာကျင့်ဝတ်နဲ့အညီသတင်းမှန်တွေကိုထုတ်လွှင့်ရေးသားပြီးမမှန်သတင်းတွေကိုစန့်ကျင်ပါတယ်။ ရုရှားကတော့အစိုးဆုံးတွေထဲကတနိုင်ငံဖြစ်တယ်လို့ Helsinki Commission မှာ Mr. Linsen ကပြောပါတယ်။ရုရှားမှာအစိုးရရဲ့ဝါဒဖြန့်တဲ့နည်းကမမှန်သတင်းတွေကိုမဟာဗျူဟာချမှတ်ပြီးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအကြောင်းသူတို့ကိုယ်ပိုင်ယူဆတွေလွှမ်းခြုံပြီးမမှန်သတင်းဖြန့်တဲ့စစ်ဆင်ရေးတွေကိုအသွင်သင့်နဲ့လှုပ်ရှားဆောင်ရွက်တာဖြစ်ပါတယ်။ဒါဟာအခြေခံအားဖြင့်သတင်းကိုလက်နက်လိုအသုံးချတာပဲဖြစ်ပါတယ်။ရုရှားရဲ့မမှန်သတင်းဝါဒဖြန့်ချီရေးမဟာဗျူဟာတွေဟာသူတို့ဖြတ်တန်းခဲ့တဲ့စစ်အေးကာလတွင်ကလိုပဲရုရှားရဲ့သဘောထားတွေပေါ်နှားထောင်သူပြိတ္တရင်းရင်လာအောင်အထောက်ကျူးပန်းတာမျိုးမဟုတ်ဘဲသတင်းမှန်တွေကိုဖျက်ဆီးပစ်ဖို့ဖြစ်ပါတယ်။သတင်းမှန်တွေချုပ်ငင်းသွားစေခြင်းဟာသူတို့အနိုင်ရဖို့နဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘဲအာဏာဆက်လက်တည်မြဲရေးကိုအထောက်အကူဖြစ်စေမဲ့ထိုးစပ်တွေဖန်တီးတည်ဆောက်နိုင်ဖို့ပထမအဆင့်ဖြစ်ပါတယ်။အရာရာဟာအလိန်အညာတွေကြီးပဲဆိုရင်အလိန်နိုင်ဆုံးသူကအနိုင်ရတယ်လို့မစ္စတာလင်ဆင်းကပြောပါတယ်။မမှန်သတင်းဖြန့်ချီတာကိုတံပြန်ဖို့အကောင်းဆုံးနည်းလမ်းကတော့အလိန်အညာတွေကိုဖော်ထုတ်ဖို့ပါပဲ။နောက်ပြီးပြုပြင်တိဖြတ်ထားခြင်းမရှိတဲ့ယုံကြည်စိတ်ချရတဲ့သတင်းတွေကိုကဘာတလွားကသောတာရှင်နေစီအရှိတိုင်းထုတ်လွှင့်ပေးရမှာဖြစ်ပါတယ်။အဲ့ဒီအတွက် BBG ဟာ Ahura TV နဲ့ Radio Sawa အပါအဝင် The Voice of America Radio and TV Marti Radio Free Asia Radio Free Europe Radio Liberty နဲ့ The Middle East Broadcasting Networks စတဲ့အဓိကသတင်းကွန်ရက်ကြီး၅ခုကနေသတင်းမှန်တွေကိုထုတ်လွှင့်ပေးနေပါတယ်။အဲ့ဒီသတင်းဌာနကြီးတွေကနေအစင်လာထုတ်လွှင့်ပေးနေကြရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေအပြင် Digital Mobile နဲ့လူမှုကွန်ရက်စာမျက်နှာတွေကနေအထူးသတင်းမှန်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ BBG ရဲ့အဓိကတာဝန်ကတော့လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့ကမ္ဘာတလွှကလူတွေစီသတင်းမှန်တွေပို့ပေးဖို့ထိတွေ့ဆက်ဆံဖို့ပဲဖြစ်တဲ့အကြောင်းအမှုဆောင်အရာရှိချုပ်လန်ဆင်ကပြောပါတယ်။ကျွန်တော်တို့ရဲ့သတင်းအစီအစဉ်တွေဟာစုစုပေါင်းနိုင်ငံပေါင်း100ကျော်ကိုဘာသာစကား61မျိုးနဲ့အပတ်စဉ်တိုင်းလူပေါင်း288သန်းစီကိုရောက်ပါတယ်။ BBG အနေနဲ့တိမ်ဆောင်းမရှိမှန်ကန်ပြီးလွတ်လပ်ပွင့်လင်းတဲ့အတွေ့အမြင်တွေပါဝင်တဲ့သတင်းကျင့်ဝင်တဲ့အညီသတင်းတွေကိုထုတ်လွှင့်ပေးသလိုအခြေတင်ဆွေးနွေးပွဲတွေနဲ့လည်းပရိသတ်ရဲ့အသိအမြင်ကိုနှိုးကြားတက်ကြွစေပါတယ်။ကျွန်တော်တို့ဟာကျွန်တော်တို့လူပေါင်းအဖွဲ့အစည်းထဲမှာလွတ်လပ်ခြင်း၊ပွင့်လင်းမြင့်သားခြင်း၊ဒီမိုကရေစီနဲ့မျှော်လင့်ခြင်းတွေကိုထင်ဟပ်စေတဲ့တန်ဖိုးတွေကိုပြသနေကြတာဖြစ်ပါတယ်လို့လည်းအမှုဆောင်အရာရှိချုပ်လန်စင်ကပြောကြားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်။
အမေရိကန်တပိုင်းမှာလူများပြားကိုပစ်ခတ်တဲ့အဆိုးရွားဆုံးတနက်ပစ်ခတ်မှုကြီးကိုမကျူးလွန်ခင်ရဲတော်ကြားကလေးကစတီဖန်ဘက်တော့ကလက်စ်ဗီဂတ်မြို့အပြင်ရှီကာဂိုမြို့မှာလုပ်တဲ့တခြားဂီတဖျော်ဖြေပွဲတွေကိုစီးမြင်နေရတဲ့ဟိုတယ်ကန်းတွေမှာငှားခဲ့ပူသေးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရှီကာဂိုမှာလုပ်တဲ့လိုလာပလူးဇာဂီတပွဲတော်ကိုစီးမြင်နေရတဲ့ဟိုတယ်ကန်းနှခန်းကိုငှားဖို့ဘက်တော့ကစီရင်ပေးခဲ့တယ်လို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။အီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းပွဲရှိပြီးတန်ခတ်ရည်ရွယ်မှုတွေပြန်ပြီးချမှတ်နိုင်ချေအတွက်ကွန်ဂရက်လွှတ်တော်ကိုပို့မယ်လို့အမေရိကန်ကြီးတန်းတာဝန်ရှိသူတွေကကြားသာပရိနေမှာပြောပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်မျိုးသားကျူးစီးပွားနဲ့မကိုက်ညီဘူးလို့ဆိုပြီးနောက်သတင်းမှမှပြောမယ့်မိန့်ခွန်းတစ်ခုထဲမှာသူ့အစီအစဉ်ကိုသမ္မတထရမ့်ကကြေညာမယ်လို့ခန့်မှန်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတောင်ဝင်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုဘင်္ဂလားဒေ့ရှ်မှာစောင့်နေတယ်လို့တာဝန်ရှိသူတွေကကြားသာပရိနေမှာပြောပါတယ်။လောလောဆယ်မှာနေဆက်တျောက်ကပြန့်ကျဲနေတဲ့စခန်း23ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်ဘဇားဒေတာကဗဟိုစခန်းတစ်ခုတည်းကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ဘေးအန္တရာယ်ကူညီကယ်ဆေးရေးဆိုင်ရာဝန်ကြီးမိုဖာဇာဟိုစင်ချောဒရီမာယာကကြားသာပရိနေမှာပြောပါတယ်။ပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်ကိုသတင်းတော်တွေနဲ့ကူညီကယ်ဆေးရေးအဖွဲ့တွေကိုအပြည့်အဝတောင်းဝင်ပေးဖို့အမေရိကန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။တောက်ကြနေမနက်ဖက်6:00နာရီ9:00အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအစဉ်ပြည့်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.